Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ New American တိုင်းရဲ့2020ပြည်ဒီဇင်ဘာလ25ရက်နေ့ Christmas Day မနေ့ကအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီကနေ့ကြာရောက်တဲ့ Christmas အခါသမယမှာမိမိတို့တို့ရှင်တွေဘေးဘီယာကင်းပြီးချမ်းမြေပျော်ရွှင်စေကြောင်းပထမဦးစွာဆုတောင်းလိုက်ပါရခင်ဗျာ။အခုတော့တောက်ချာနေမနေ့ကနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမထွန်းကတင်ဆက်ပေးပါမယ်။American Alderman က Republican အမတ်တွေကကိုဗစ်ကာလစီးပွားရေးအကူအညီပေးရေးအစီအစဉ်မှာ American ပြည်သူတွေကိုတိုက်ရိုက်ပေးမဲ့ငွေကြေးပမာဏတိုးမြင့်ရေးအစီအစဉ်ကိုသတ္တပတိနေ့ကပယ်ချလိုက်ပါတယ်။ American အထက်နဲ့ Alderman နှစ်ရက်စလုံးကသဘောတူထားတဲ့ဒေါ်လာ600အစားဒေါ်လာ2000တိုးမြင့်ပေးဖို့တမရဒေါ်နယ်ထရမ့်ရဲ့တောင်းဆိုချက်ပေါ်သဘောတူနိုင်ရေးဒီမိုကရက်တွေကကျူပန်းနေတာကို Republican အမတ်တွေကအခုလို Facebook ပစ်ချလိုက်တာဖြစ်ပါတယ်။ကြာတာရင်းနေမှာပဲ Alderman Democrat အမတ်ခေါင်းဆောင် Stanley Wire ကသမရထရမ်ရဲ့အဆိုပြုချက်ကိုအောက်လတော်အမအားလုံးတညီတညွတ်တဲ့သဘောတူရေးကြိုးပမ်းခဲ့တာဖြစ်ပါတယ်။ဒါကိုအောက်လတော်လူထဲစုခေါင်းဆောင် Republican အမတ် Kevin McCarthy ကသဘောတူညီဖို့ညွှန်ပယ်လိုက်တာလည်းဖြစ်ပါတယ်။အင်္ဂါနေ့ကသမရထရမ်က American ပြည်သူတူချင်းစီကိုတိုက်ရိုက်ထောက်ပံ့မဲ့ငွေကြေးပမာဏကိုပတိုးပြင်ပေးမှုဆိုရင် American ဒေါ်လာဘီလီယံ903ဆွဲမဲ့ကိုဗစ်ကာလအရေးပေါ်အကူအညီပေးရေးအစီအစဉ်ကိုလက်မှတ်ထိုးချင်မှထိုးမယ်လို့ပြောထားခဲ့တာဖြစ်ပါတယ်။ဒီဥပဒေမူကြမ်းကိုသမ္မတထရမ့်လက်မှတ်မထိုးရင်လက်ရှိအလုပ်လက်မဲ့ခန်းစားခွင့်တွေဒီစနေနေ့မှတက်တန်းကုန်ဆုံးတော့မှာဖြစ်ပါရယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကွန်ဂရက်ကသဘောတူအတည်ပြုထားတဲ့အမေရိကန်ကာကွယ်ရေးအသုံးစီဥပဒေမူကြမ်းကိုဗုဒ္ဓဦးတွေကဗီဒီယိုအနာသုံးပြီးပယ်ချလိုက်ပါတယ်။ဒီဥပဒေကြမ်းကတရုတ်နဲ့ရုရှားတို့အတွက်လက်ဆောင်ဖြစ်နေတယ်လို့လည်းသူကပြောပါတယ်။အမျိုးသားကာကွယ်ရေးအခွင့်အာဏာပေးရရေးဥပဒေ NDA ရ American Dollar Billion 940ကိုကာကွယ်ရေးအသုံးစီဖြစ်ခွင့်ပြုပေးရမှာဖြစ်ပါတယ်။အဲ့ဒီအထက် American စစ်မှုထမ်းတွေအတွက်လက်ဆောင်ငွေ300ကျပ်လုံးတိုးမြှင့်ပေးမယ့်အချက်လည်းပါဝင်ပါတယ်။အဲ့ဒီဥပဒေမူကြမ်းမှာပါရှိတဲ့ပုံမှန်230ကိုမပယ်ဖျက်ပေးဘူးဆိုရင်လမ်းမထိုးဘဲပြချမယ်လို့သမ္မတထရမ့်ကအရင်ကတည်းကချင်းချောက်တာဖြစ်ပါတယ်1996ခုနှစ်ဆက်သွယ်ရေးဆိုင်ရာဥပဒေမှာပါရှိတဲ့အဲ့ဒီဥပဒေပုံမှန်230ကဆိုရှယ်မီဒီယာကုမ္ပဏီတွေကိုတရားစွဲမခံရအောင်အကာအကွယ်ပေးတယ်ပြဌာန်းချက်လည်းဖြစ်ပါတယ်ဗြိတိန်နိုင်ငံနဲ့ EU ဥရောပသမဂ္ဂအဖွဲ့တို့အကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တရက်ချက်တာပရိနိကရရှိခဲ့ကြပြီဖြစ်ပါတယ်ဒါကြောင့် Brexit နောက်ပိုင်းစီးပွားရေးလုပ်ငန်းတွေမတိကျမရေရာကြုံတွေ့နေရတာအဆုံးတတ်ဖို့ဖြစ်လာခဲ့တယ်လို့တိတကူကာလနေဆက်ဖြတ်ကျော်ကုလူဆက်ဆံရာမှာပြုတ်ပြည့်ဖြစ်လာနိုင်မှုတွေကိုလည်းရှောင်ကျဉ်နိုင်ခဲ့ကြပြီဖြစ်ပါတယ်
So I'm very pleased to tell you this afternoon that we have completed the biggest trade deal yet worth
ဒီမှာဆုံးကုန်သွယ်ရေးသဘောတူညီမှုကြီးရလိုက်ပြီဆိုတာကိုချိနဲ့ဝန်သားဇော်နဲ့ပြောကြားလိုပါတယ်။ဒါကတစ်နှစ်ကိုပေါင်းစပ်လျက်660ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တစ်ခုဖြစ်ပါတယ်။ကနေဒါနဲ့ရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီချက်ပုံစံမျိုး UK နဲ့ EU ဥရောပသမဂ္ဂအကြားလွတ်လပ်စွာကုန်သွယ်ရေးခွင့်သဘောတူညီချက်တစ်ခုရလိုက်တာပါလို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကပြောပါတယ်။EU နဲ့ Britain နိုင်ငံတို့အကြားလာနဲ့ချီအခြေအနေဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးအခုလို Christmas အကြိုရက်မှာသဘောတူညီချက်ကိုရလိုက်တာဖြစ်ပါတယ်။တရားမျှတစွာရှင်ပြန်ရေးတောက်ကြုံတွေ့ရမယ့်အရင်းပွားမှုတွေအပေါ်ဖြည့်ရှင်းဖို့နီလန်ချမရေးနဲ့ငါးဖန်ကွင်းဆိုတဲ့အဓိကချက်ကြီးသုံးချက်ပေါ်မှာနှစ်ဖက်သဘောတူညီနိုင်ဖို့အပြင်းထန်ဆွေးနွေးခဲ့ကြရတာဖြစ်ပါတယ်။တူးစေးကုမ္ပဏီ Sinovac Biotech ရဲ့ COVID-19 ကာကွယ်ဆေးနောက်ဆုံးစင်စမ်းသပ်မှုရလဒ်တွေအရရာဂိုင်းနှုန်း50ကျော်ထိရောက်တယ်လို့ Brazil အစိုးရပိုင်း Butantan Institute သုတေသနသိပ္ပံကတာဝန်ရှိသူတွေကပြောပါရယ်။ဒါပေမဲ့ Sinovac ကုမ္ပဏီရဲ့မြေတားရက်ခံချက်အရတွေ့ရှိထားတဲ့စမ်းသပ်မှုရလဒ်တွေကိုထုတ်ဖော်မကြေညာသေးဘူးလို့လည်းပြောပါရယ်။ဒါကြောင့်ကာကွယ်ဆေးထုတ်လုပ်မှုနဲ့ပတ်သက်လို့ပလင်းပြန်တာမှုမရှိတဲ့အပေါ်စိုးရိမ်မှုတွေလည်းထပ်မံပေါ်ထွက်လာခဲ့ရပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကမိမိသဘောဆန္ဒလျောက်ဆေးစမ်းသပ်ခံသူတူမှပြင်းထန်တဲ့တုံ့ပြန်လက္ခဏာတွေခံစားခဲ့ရပြီးတဲ့နောက်ဆိုင်နိုဗက်ရဲ့ကိုရိုနာဗက်လို့အပြီးပေးထားတဲ့ကာကွယ်ဆေးစမ်းသပ်မှုတွေကိုရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်။ဒီဆိုင်နိုဗက်ဆေးကုမ္ပဏီကကမ္ဘာတစ်လောဘီကင်းထိရောက်တဲ့ COVID-19 ကာကွယ်ဆေးစမ်းသပ်နေကြတဲ့ကုမ္ပဏီတွေထဲတစ်ခုပါဝင်ပါတယ်။မြန်မာနိုင်ငံကတရားမဝင်ရွှေ့ပြောင်းအလုပ်သမားတွေကြောင့် COVID-19 ကူးစက်မှုမြင့်တက်လာနေတာကြောင့်ထိုင်းနိုင်ငံရဲ့လူမှုမီဒီယာတွေမှာမြန်မာအလုပ်သမားတွေနဲ့ပတ်သက်လို့လူမျိုးရေးအမုန်းစကားတွေဖြစ်တည်ဝေဖန်မှုတွေပြန့်နှံ့လာနေတယ်လို့ Writer သတင်းတရက်ကပြောပါတယ်။မြန်မာအလုပ်သမားတွေအလုပ်လုပ်ကြတဲ့ဘန်ကောက်မြို့အနီးကစမုတ်စာခွန်ပင်လယ်စာဆေးမှာပထမဆုံး COVID-19 ပိုးစမ်းသပ်တွေ့ရှိပြီးတဲ့နောက်က ကုသမှု 1300 ခန့်မြင့်တက်လာတာမို့မြမအလုံသမားတွေကိုတွေ့တဲ့နေရာမှာပြတ်သက်ဆိုတဲ့မှတ်ချက်မျိုးတွေလည်း YouTube လို Social Media တွေမှာတွေ့လာနေရပါတယ်ဒီလိုစိတ်ခံစားချက်တွေရဲ့နောက်ဆက်တွဲတွေအနေနဲ့မြမတွေကိုဘတ်စကားစီးနင်းခွင့် Motorcycle Taxi စီးနင်းခွင့်နဲ့ရုံးနေသွားလာခွင့်ကိုလည်းကန့်သက်ခံလာနေရပါတယ်ရှေ့ပြောင်းအလုံသမားတွေကိုအကူအညီပေးနေတဲ့အလုံသမားကာကွယ်ရေးကွန်ရက်ကစုံပုံစရာကောကတော့ဒီယောဂါဟာလူသူမရွေးကုသပြန်ပေါ်တတ်ပေမဲ့မြန်မာတွေကို COVID-19 ယောဂါဖျောက်ဝင်သူတွေအဖြစ်တစိကတ်နေကြတယ်လို့ဆိုပါတယ်ဒီကယောဂါစတင်ပြန်ပေါ်စဉ်ကတည်းကတက္ကသိုလ်တိုင်းတာနဲ့နိုင်ငံသားတွေကိုပြစ်တင်ဝေဖန်နေကြတာလည်းဖြစ်ပါတယ်ထိုင်ဝင်ကြီးချုပ်ပရယုချာအိုချာကတော့ထိုင်းနိုင်ငံမှာတရားမဝင်နေဆက်ဖြတ်ကျော်ခြင်းကနိုင်ငံတော်ကုသပြန်လာမှုရဲ့နောက်ကွယ်မှာရှိနေတဲ့အကြောင်းတရားလို့ဆိုပါတယ်ခင်ဗျာကောက်ချာနေမနေခင်နောက်ဆုံးရသတင်းတွေကိုကြေညာခဲ့တာပါအခုတော့ Christmas 2 season တွေနဲ့အဖတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ဖိကယောဂါကြောင့်လူကြီးပိုင်းတွေရဲ့ရုပ်ပိုင်းရောစိတ်ပိုင်းမှာထိခိုက်ရပါတယ်။ယောဂါအခမ်းရှိတာကြောင့်လဲကိုဗစ်ယောဂါပိုးကူးခံရမှာစိုးရိမ်ရသလိုပိုးမကူအောင်ဖြူဆိုင်တဲ့အနေနဲ့လာနေချီးပြီးတော့ဆွေမျိုးသားသမီးတွေနဲ့လည်းမတွေ့ရတဲ့အတွက်အထူးကြံမှုကိုခံစားရပါတယ်။ဥရောပတစ်လွှာကလူအုံတွေမှာအကြီးဆုံးပိုးကူးဆက်ခံရမှုတွေရှိနေပြီးတော့လူထောင်နဲ့ချီလဲတည်ဆုံခဲ့ရတာကြောင့်လူအုံကိုဆွေမျိုးတွေလာလည်ခွင့်ပေးလိုက်ပါတယ်။ဒီလိုလူကြီးမတွေ့ရချိန်မှာအထူးကြံမှုကိုရော့နေစေမဲ့နီလန်တစ်တွေကိုရှာဖွေနေတာပါ။ချာမီနိုင်ငံကလုံမျိုးကလူအုံရုံတစ်ခုမှာတော့ VR ပိုးရင်တူနည်းပညာကိုသုံးပြီးတော့ကလုံဖျားချောင်းကြီးကိုလဲပတ်နိုင်တဲ့ကိရိယာသုံးနည်းကိုသင်ပေးနေပါတယ်
။ Das schon mal zu sehen und zu gucken was da so
ist. လဲပတ်ကြည့်နိုင်တာကောင်းလိုက်တာ။ကယောဂကြီးပြီးလို့အပြင်ပြန်ထွက်လို့ရတဲ့အခါဖျားချောင်းကြီးကိုသွားလဲပြီးရှောက်ကြည့်အောင်ပါပဲ။ဒီကကြည့်တာနဲ့သိပ်ကွာမယ်လို့တော့မထင်ပါဘူး။သွားပြအောင်ကိုသွားအောင်မယ်
။ VR လို့ပုံရိပ်တူနည်းပညာနဲ့ကွန်ပျူတာဂိမ်းတွေလိုမျိုးဒီဂျစ်တယ်နည်းပညာတွေကကယောဂါကြောင့်ဘိုးဘွားရိတ်တာမှာပဲအငြင်းနေနေရတဲ့အဖိုးဖွားတွေအတွက်စိတ်အပန်းဖြေရာရစီပါလေ။ပုံမှန်ဆိုရင်ဆွေမျိုးတွေကမကြာခဏလာလိမ့်လိမ့်ရှိပေမဲ့လည်းကယောဂါကာလမှာတော့မိသားစုဝင်တွေနဲ့မတွေ့ရဘဲနဲ့အဖိုးဖွားတွေလည်းစိတ်ထွက်ပေါက်ရှာနိုင်ဖို့ခက်ခဲနေပါရဲ့
။ Also als Medium um die Kommunikation
anzuregen. ဘိုးဘွားရိတ်ကိုပုံမကူးစေဖို့အတွက်ဧည့်သည်လက်မခံတော့ဘူးဆိုတာကိုဆွေမျိုးများစုကနားလည်ပေးကြပါရဲ့။အဖိုးဖွားတွေရဲ့ကျန်းမာရေးကိုငဲ့ပြီးတော့ခဏခဏလာမလဲကြတော့ပါဘူး။ဒါမဲ့လေအထူးသဖြင့်ဒီ Christmas ကာလမျိုးမှာဆိုရင်ပို့ပြီးတော့အထူးကြံကြတာလေ။ဒါကြောင့်မလို့တချို့ဧည့်သည်တွေကတော့တခါတလေလက်ခံပေးပြီးတော့တေချာအကာအကွယ်လုပ်ပေးထားတဲ့အချိန်ထဲမှာပဲတွေးခွင့်ပေးပါရစေ။ဒီလိုမျိုးခက်ခဲတဲ့အချိန်ကိုအားလုံးအတူတူရင်ဆိုင်ကြော်ဖြတ်ဖို့စူးစမ်းကြရမှာပါ။အဖိုးအဖွားတွေနဲ့ရှင်မျိုးတွေကြားမှာသူတို့ကိုစောင့်ရှောက်ပေးနေတဲ့ဝန်ထမ်းတွေကြားပြောဆိုဆက်သွယ်တဲ့ဒီ digital နည်းပညာပစ္စည်းတွေကအရန်ကိုအထောက်အကူဖြစ်ပါလေ။အဖိုးအဖွားတွေကသူတို့ငငယ်တုန်းကအကြောင်းတွေကိုပြန်ပြောပြတော့သူတို့နဲ့ပို့ပြီးရင်းနှီးသွားပါရင်တစ်ချိန်ကအကြောင်းအရာတွေကိုတွေးပြီးတော့ပြန်ပြီးပြောပြကြပါရင
်စပယ်မျိုးကလူအုံမှာလည်းနှစ်စဉ် Christmas အချိန်ရောက်တိုင်းမှာလူစုပြီးတော့ပွဲလုပ်ပေးလို့ရှိပေမဲ့လည်းဒီနေ့မှာတော့အစအဦးထဲမှာမဟုတ်ဖ ೇನೆ အပြင်မှာပဲထွက်ပြီးတော့ဝဲဥကြောင်းกินတဲ့တခြားမုန်းတွေကိုတူတူစားပြစ်ကြပါလိမ့်
Also normalerweise ist es bei uns so, dass wir in der Kapelle, in der Cafeteria.
ပုံမှန်ဆိုဖျားကြောင်းထဲမှာဆွေမျိုးတွေပါဆွေပြီး Christmas party ပွဲကျင်းပကြတာပါ။အခုတော့ဒါမျိုးမလုပ်နိုင်တော့ပါဘူး။အဲ့ဒါကြောင့်အပြင်မှာပဲမုတ်စားတဲ့ party ပွဲအဖြစ်ပုံစံပြောင်းလိုက်ရတာပါ
။ခါတိုင်းလို Christmas ရာသီထုံးစံဆွေမျိုးတွေနဲ့ဝိုင်းဖွဲ့ပြီးတော့စားတောက်ပျော်ရွှင်ရတဲ့အရာသာကိုတော့လွှမ်းကြတာပေါ့။ဒါပေမဲ့လက်ရှိအချိန်တွေမှာဘေးကင်းဆုံးဖြစ်မယ်နည်းနဲ့ပဲ Christmas party ပွဲကိုဆင်နွှဲကြတာဖြစ်ပါလိမ့်။
Hier wächst die Gefahr von Isolation, verringerter sozialer Teilnahme und einer erheblichen
Verschlechterung. ကယောဂါကြောင့်လူအယုံမှာရှိတဲ့အမြင်နေရတဲ့အခါအထူးကျန်တာတိုင်းဝိုင်းထဲမှာတရက်ကြွကြွပါဝင်လာမှုအားနည်းလာတာနဲ့ကျန်းမာရေးတိတိတသာထိခိုက်လာနိုင်ပါတယ်။အထူးသဖြင့်ဒီအရင်ကတည်းကကိုယ်ဆောင်မှာကိုယ်တည်တတ်နေပြီးတခြားလူတွေနဲ့တိတ်တွေ့စရာမလိုတဲ့သူတွေအတွက်လူတိုင်းဝိုင်းထဲပြန်ပြီးတော့ဝင်ဆံဖို့အခက်အခဲရှိနေပါတယ်။ဆွေမျိုးသားသမီးနဲ့မရှိတဲ့အခါလူအုံမှာပဲနေတဲ့အဖိုးအဖွားတွေအထက်စေနာဝန်ထမ်းတွေကစကားပြောပေးပါတယ်။လူချင်းပြင်မှာတွေ့စရာမလိုတဲ့ဗီဒီယိုကနေတစ်ဆင့်ဖုန်းခေါ်တာမျိုးလည်းလုပ်ပေးနိုင်ပါတယ်။ဒါပေမဲ့အပြင်မှာတွေ့ချင်ရင်လည်းဘေးကင်းကင်းနဲ့တွေ့နိုင်အောင်လုပ်ပေးထားဖို့လိုပါတယ
်။အွန်လိုင်းကနေစကားပြောနိုင်ရင်ဆိုပေမဲ့လည်းလူချင်းတွေ့ရတဲ့ခံစားချက်မျိုးနဲ့တော့ရှင်းလို့မရပါဘူး
။ Für mich war das eine größere
Probe, ja, weil wir sind ချမနဲ့ချမခင်ပွန်းတို့စัจကြိုက်တာ55နှစ်မင်္ဂလာသက်က52နှစ်ရှိပါပြီ။ခရစ်စမတ်ကာလမှာခွဲနေရတာဒါပထမဆုံးမှာလွယ်တော့မလွယ်ပါဘူး
။စ Pfizer, BioNTech, COVID ကဗက်ဆင်းတွေအထူးခံမဲ့စီးနေမှာဂျာမနီနိုင်ငံလူအုံကအဖိုးဖွားတွေကထိတ်ဆုံးကပါဝင်ပါတယ်။ဒီဇင်ဘာလ29ရက်နေ့ကျရင်ဂျာမနီနိုင်ငံမှာကာကွယ်ဆေးကိုစတင်ပြီးတော့ဖြန့်ချီဖို့စီစဉ်ထားတာပါ။ဒီမတိုင်ခင်တော့လူအုံတွေမှာလူချင်းတွေ့ရာတွေကိုကန့်သက်ထားရအောင်မှာဖြစ်ပါတယ်။ဒီလိုခွဲနေရတဲ့အချိန်မှာအဖိုးဖွားတွေစိတ်ပျော်ရွှင်အောင်လှုပ်ပေးနိုင်တဲ့နည်းလမ်းမျိုးစုံတွေရှာဖွေနေကြတာပါ။Kaiser Slotten မြို့ကလူအယုံမှာတော့အဖိုးဖွားတွေလိုက်ကနိုင်အောင်လို့ Zumba လေးစင်ငန်းအကကိုတင်ပေးနေရလဲဖြစ်ပါတယ်ရှင
်ကိုရိုနာကယောဂါကာလလူမစုရလူတွေခက်ခွာခွာနေရတဲ့အချိန်နှစ်စဉ်စီတီကားကနဲ့ကျင်းပလေးရှိတဲ့ခရစ်စမတ်ပွဲတော်တွေလည်း၆ကတ်နေပါဗျ။ဒါပေမဲ့လည်းကတ်ယောဂါကြားကပဲကဘာတဝမ်းကခရစ်စမတ်ပွဲတော်ဆင်နွှဲပုံတွေအကြောင်းကျွန်တော်ကိုငိမ့်ချမ်းကစူးစီးတင်ပြထားပါဗျ။ဒီယူကိရီတော်မွေးဖွားလာတဲ့နေ့ရက်ဖြစ်တဲ့ခရစ်စမတ်နေ့ဒီဇင်ဘာလ25ရက်နေ့ကိုကဘာတဝမ်းပုံစံမျိုးမျိုးနဲ့ကျင်းပကြတာပါ။အရှေ့လေပိုင်းမှာရှိတဲ့ပါလက်စတိုင်းဒေသကတမန်ကျမ်းစာတွေကခရစ်တော်မွေးဖွားခဲ့တဲ့မြို့ဖြစ်တဲ့ဘက်သလဟမ်မှာဆိုရင်လဲစူတောင်းပွဲတွေနဲ့စီကားနေလေးရှိပါတယ်ဘက်သလဟမ်ဘုရားကျောင်းရဲ့ကျောင်းအုပ်ဖုံးတော်ကြီးရာမီအရှာခရီးက
24/9
is so ညကအတင်းကျပ်ဆုံးညဖြစ်ပါတယ်ဖုံးတော်ကြီးနဲ့စူတောင်းတာမျိုးပဲရှိပြီးတော့လူတွေကိုလည်းမဖိတ်ပါဘူးပါလက်စတိုင်းအာဏာပိုင်တွေလည်းစူတောင်းပွဲကိုလာမှာမဟုတ်ပါဘူးလို့ပြောသွားတာပါအရင်နှစ်တွေကဆိုရင်ဒီမျိုးကိုလာရောက်လဲပတ်သူတိမ်ပေါင်းများစွာနဲ့စီကားနေလေးရှိပါတယ်။ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်လာရောက်လဲပတ်သူမရှိဘဲ၆ကတ်နေတဲ့အတွက်ဒေသခံစီးပွားရေးလုပ်ငန်းတွေလည်းထိခိုက်ရပါတယ်။ဆိုင်းပိုင်ရှင်တဦးဖြစ်တဲ့ George Barbeau ကခီးသွားတွေဘာလာလောက်ကြမလဲကိုရိုနာဗိုင်းရပ်စ်ရှိနေတဲ့ရေတော့ခီးသွားလုပ်ငန်းဆိုတာရှိမှာမဟုတ်ပါဘူး။ခီးသွားတွေကသူတို့နိုင်ငံကကိုရိုနာဗိုင်းရပ်စ်ကိုရှောင်ဖို့ဒီကိုလာမှာလားဒီမှာလဲဗိုင်းရပ်စ်ကရှိနေတာပါခီးသွားတွေကပြောကျင်တာပါကျွန်တော်တို့လည်းပိတ်ထားရတာ6လလောက်ရှိနေပါပြီဘာမှလည်းမရောင်းရပါဘူးဒီ6လအတွင်းဒေါ်လာ50ကျော်ဘူးလောက်ပဲရောင်းရတယ်လို့ပြောသွားတာပါဂါဇာကမ်းမြောင်ဒေသအတွင်းမှာနေထိုင်တဲ့ခရစ်ယာန်ရာပေါင်းများစွာလဲဘက်သလဟမ်မြို့ကိုလာလို့မရပါဘူးဂါဇာမှာရှိတဲ့လက်တင်ဖျားရှိခိုးကျောင်းကိုလဲရောဂါပိုးကူးစက်မှုကိုထိန်းချုပ်ဖို့အတွက်ပိတ်ထားမယ်လို့ဖုံးတော်ကြီး Yusuf Asset ကပြောပါတယ်။ဒါပေမဲ့လည်းဖျားရှိကိုဆူတောင်းတာတွေကိုတော့အင်တာနက်က live လွှင့်ပေးမှာဖြစ်တယ်လို့ဖုံးတော်ကြီး Yusuf Asset ကပြောပါတယ်
။ ولكن بدانا نعمل بث مباشر
ကျွန်တော်တို့ကိုယ်ပိုင်သူတွေအပါအဝင်ဆူတောင်းလို့ရအောင်ဆူတောင်းပွဲတွေကိုကျွန်တော်တို့ဖျားကြောင်းအင်တာနက်စာမျက်နှာကနေ live လွှင့်ပေးနေပါတယ်လို့ပြောသွားတာပါ။ Lebanon နိုင်ငံဘေးရုတ်မြို့မှာဆိုရင်လည်းပြီးခဲ့တဲ့ဩဂုတ်လကပောက်ကွဲမှုကြီးအတွင်းတည်ဆုံးခဲ့ရတဲ့သူတွေအတွက်သူတို့ရဲ့နာမည်တွေချိတ်ဆွဲထားတဲ့ခရစ်စမတ်သစ်ပင်နာမှာဝိုင်းဝန်းဆူတောင်းပေးခဲ့ကြပါတယ်။ဒီပောက်ကွဲမှုမှာတေဆုံးခဲ့ရသူအနည်းဆုံး181ယောက်ရှိပြီးတော့လူပေါင်း 6,500 ကျော်ဒဏ်ရာရခဲ့ပါတယ်။လူပေါင်းများစွာလည်းအိုးအိမ်မဲ့ဖြစ်သွားခဲ့ရပါတယ်။ပောက်ကွဲမှုအတွင်းတေဆုံးသွားတဲ့ဖရီကီဝမ်ရဲ့အမေဖြစ်သူကအခုလိုပြောပါတယ်
။ بدي اقول له انه نحن كلها العيد ولا يوم مر
အခုလိုဆူတောင်းပွဲမှာသူ့ကိုပြောချင်တာကတော့တတိမရတဲ့နေ့တရမမရှိဘူးဆိုတာပါ။ကျမသားလေးဖရီကဒီလိုခရစ်စမတ်ရောက်ပြီဆိုရင်ယေရှုခရစ်တော်ဖွားတော်မူကန်းကိုအိမ်မှာပြင်ဆင်နေကြပါ။နောက်ပြီးယေရှုခရစ်တော်ပြန်လည်ထမြောက်တော်မူကန်းကိုလည်းဖန်တီးလေးရှိပါတယ်။သူ့ကိုနှလုံးသားထဲမှာအမြဲတမ်းသတိရနေမှာပါလို့ပြောခြင်းပြီးတော့အမှန်တရားကိုသိရအောင်လဲလှုပ်ဆောင်သွားမှာပါလို့ပြောသွားတာပါ။ဗြိတိန်နိုင်ငံလန်ဒန်မြို့မှာဆိုရင်လည်းခရစ်စမတ်ကာလစီကားနေလေးရှိတဲ့အောက်ဆော့လမ်းမနဲ့ဘေးကဆက်ဆက်လမ်းကဆိုင်တွေမှာလည်းကိုဗစ်ကပ်ရောဂါကြောင့်ပိတ်ထားရပါတယ်။အရင်နှစ်တွေကဆိုရင်ခရစ်စမတ်နီးမှာကပ်ပြီးဈေးဝယ်တဲ့ဈေးဝယ်သူတွေနဲ့စီကားနေလေးရှိတဲ့မြို့လယ်ကောင်နေရာလေးဖြစ်ပါတယ်။ကူးစက်မှုပုံမြန်တဲ့မျိုးရိုးဗီဇဆင်ကယ်ပြောင်းလဲမှုရှိလာတဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကြောင့်ဒီဇင်ဘာလ19ရက်နေ့ကအမြင့်ဆုံးဖြစ်တဲ့အဆင့်လေးပိတ်ဆို့မှုတွေလုပ်ပြီးလန်ဒန်မြို့နဲ့အင်္ဂလန်အရှေ့တောင်ပိုင်းကလူတွေကိုအိမ်မှာပဲနေကိုင်းပြီးတော့သွားလာမှုတွေကိုကန့်သတ်ထားတာပါ။ဒီအမိန့်ဟာခရစ်စမတ်ကာလမှာမိသားစုတွေတငယ်ချင်းတွေနဲ့စူဝေတွေးဆောင်တာတွေမလုပ်ရဘူးလို့ကန့်သက်ထားတဲ့အမိန့်လည်းဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ဖလော်ရီဒါကီးအရက်မှာတော့ စန်တာဘိုဘိုတယောက်သူ့မိတ်ဆွေနဲ့မင်းသားလေးတွေနဲ့အတူရင်ငုံနေပါတယ်။စပန်ဆာစလိတ်ဆိုသူကစန်တာဘိုဘိုကြီးအဖြစ်ဝတ်ဆင်ထားပြီးတမင်လေးဆွဲတဲ့ဆူဖာလဲကြီးအစားရင်ငုံတဲ့ jet ski နဲ့အတူကလေးတွေအတွက်လှူဒန်းတဲ့ပရာဟိတအဖွဲ့တွေအတွက်အလှူငွေရှာဖို့ရင်ငုံနေတာလည်းဖြစ်ပါတယ်။နောက်ပြီးတော့ Florida Key ဒေသကအနဝါဘေးမဲ့ဥယျာဉ်ကတန်တာကြောက်တန်းတွေအကြောင်းလဲသတိထားမိစေဖို့ရည်ရွယ်ပါတယ်။ကမ္ဘာတောင်ပတ်ချမ်းကနိုင်ငံတွေမှာလဲခရစ်စမတ်ပွဲတော်ကိုဆင်နွှဲကြပါတယ်။ပီယူးနိုင်ငံရဲ့မြို့တော်လီမာမြို့စင်ဂျေဖုံအရက်မှာဆိုရင်လဲကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဖို့စန်တာဘိုဘိုကြီးကိုပလတ်စတစ်အကာထဲမှာထည့်ထားပြီးကလေးတွေကအပြင်ဘက်ကနေတွေ့တဲ့အစီအစဉ်လှုပ်ဆောင်ခဲ့ပါတယ်။ကလေးတွေအနေနဲ့စန်တာဘိုဘိုကြီးနဲ့စကားပြောဆိုလို့ရပြီးတော့သူတို့လိုချင်တဲ့စုတွေကိုလဲတောင်းနိုင်တာပါ။ကောမာစီဗင်ကတာဝန်ရှိသူတွေကလဲကလေးတွေရဲ့လက်ကိုပိုးသက်စေးရည်နဲ့ဆေးပေးသလိုကလေးတယောက်ပြီးသွားတာနဲ့အပြင်ဘက်ကအကာကိုပိုးသက်စေးရည်နဲ့ဖြန်းပေးပါတယ်။ကလေးမိတယောက်ဖြစ်တဲ့ရှေလာရှပီယာမားကဒီအကာကအရန်ကောင်းပါတယ်။ကလေးတွေအနေနဲ့စန်တာအနားကိုကတ်လို့ရပြီးတော့ကိုဗစ် -19 ရောဂါကူးမကိုလည်းစိုးရိမ်ဖို့မလိုပါဘူး။ခရစ်စမတ်မှာမျှော်လင့်ချက်လေးတွေလည်းမပြောက်စေချင်ပါဘူး။အရေးအကြီးဆုံးကတော့ခရစ်စမတ်မျှော်လင့်ချက်မပြောက်သွားဖို့ပါလို့ပြောသွားတာပါ။ဒီနေ့အတွက်စန်တာဘိုဘိုကြီးအဖြစ်တရုတ်ဆောင်သူကတော့ဒန်နီယယ်ဘဇာရိုအိုဘရီဂွန်ဆိုသူဖြစ်ပြီးတော့သူဟာလျက်စစ်ဝန်ထမ်းအဖြစ်ဗီနီဇွဲလားနိုင်ငံမှာအနှစ်40ကြာအလုပ်လုပ်ခဲ့သူပါဗီနီဇွဲလားနိုင်ငံဟာစီးပွားရေးအကျပ်တဲကျုံနေရတဲ့အတွက်ပီရူးနိုင်ငံကိုသူပြန်လာခဲ့ပြီးတော့ကောမတ်စ်မြို့နယ်စီပင်မှာအလုပ်လုပ်နေတာပါဒီနေ့အတွက်တော့ကလေးရီတောင်းတဲ့စုတွေနဲ့ပတ်သက်ပြီးတော့ဘဇာရိုကအခုလိုပြောပါတယ
် Lo que más ellos piden es salud
ကလေးတွေအများဆုံးတောင်းတဲ့စုတွေကတော့ချမ်းသာဖို့ချမ်းသာဖို့နဲ့အစားအသောက်တွေရဖို့ပါပဲ။ဒါတွေကိုအများဆုံးတောင်းပါတယ်။နောက်ပြီးသူတို့အဖေတွေအလုပ်ရဖို့ကိုလည်းဆူတောင်းခဲ့ပါတယ်။အဲ့ဒီဆူတောင်းကတော့ကျွန်တော်ကိုဝမ်းနည်းစေခဲ့ပါတယ်လို့ပြောသွားတာပါခင်ဗျာ။ဩစတြေးလျနိုင်ငံမှာဆိုရင်လည်းကလေးတွေသာမကပါဘူး။တိရိစ္ဆာန်ရုံတွေကတိရိစ္ဆာန်လေးတွေလည်းခရစ်စမတ်လက်ဆောင်ရကြပါတယ်။သူတို့ကတော့ဆစ်ဒနီမြို့တော်ရွန်ကတိရိစ္ဆာန်ရုံကဖြစ်ပြီးတော့တက်တဝါလိုက်တင့်တော်တဲ့အစားအသောက်လေးတွေကိုလက်ဆောင်အဖြစ်ရကြတာပါ။တက္ကလအုပ်တွေဆိုရင်ဟိုဟိုဟိုပုံစံခရစ်စမတ်တိရွယ်ကွင်းကြီးတွေရပြီးတော့ပင်လယ်ထံတွေဆိုရင်လည်းမယ်ရီအိတ်စမတ်ပုံစံရေးထားတဲ့ငါးရီကိုရခဲ့ပါတယ်ခင်ဗျာ
ခုနှစ်အတွင်းမျှော်လင့်မထားတဲ့အဖြစ်အပျက်တွေထဲမှာမော်တော်ကားထုတ်လုပ်မှုတွေ၊ကိုဗစ်ကပ်ရောဂါပေါ်ပေါက်မှုတွေကြောင့်အခမ်းအနားအစီအစဉ်ဖျက်ဖြစ်ရတာတွေလည်းပါဝင်ပါတယ်။ဖလုံအိမ်တက်ငွေထုတ်လုပ်မှုတိုးလာတာကြောင့်ကမ္ဘာနေရာအနှံ့ဥဒုယာတိပြောင်းလဲဖောက်ပြန်မှုနဲ့ရင်ဆိုင်နေရချိန်မှာမော်တော်ကားကုမ္ပဏီတွေဖက်ကလည်းတဘာဝပတ်ဝန်းကျင်နဲ့ပိုးပြီးတော့လက်လျောညီထွေဖြစ်မဲ့လက်စစ်ဆွမ်းအင်သုံးကားတွေကိုပို့ပြီးတော့ထုတ်လုပ်လာနေကြပါတယ်။ဥရောပမှာတော့မိုးပြံကားတစ်မျိုးကိုတောင်တရားဝင်မောင်းနှင်ခွင့်ပြုလိုက်ပါပြီ။ဒီနေ့အတွင်းခုလိုထူးခြားတဲ့ကားတွေအကြောင်းသုံးသပ်ချက် AB သတင်းဆောင်မသဘောကိုကျွန်မအနောက်ဆက်ပြီးတော့တင်ပြမှာပါ။စိတ်ပန်ဇလန်ရုပ်ရှင်အဘဒါထဲကမော်တော်ကားပုံစံနဲ့ပေါ်စိတ်ကူအခြေခံပြီး Mercedes-Benz ကုမ္ပဏီကထုတ်လုပ်ထားတဲ့ ABTR ဆိုတဲ့ကားမှာတော့တဘာဝပတ်ဝန်းကျင်နဲ့အတက်နိုင်ဆုံးလက်လျောညီထွေဖြစ်အောင်ဖန်တီးထုတ်လုပ်ထားပါတယ်။အဗတာရုပ်ရှင်ဒါရိုက်တာ James Cameron ရဲ့အကူအညီနဲ့ဒီဇိုင်းထုတ်ထားတဲ့ဒီကားကိုအမေရိကန်ပြည်ထောင်စု Las Vegas မြို့က CES ကိရိယာစံပြပြပွဲမှာမိတ်ဆက်လိုက်တာပါ။ဂျီတန်တပ်သူနဲ့သူ့ရောနှောထားတဲ့ Nickel ဒါမှမဟုတ်ကိုဘော့လိုတန်ကြီးမတက်တဲ့တပ်သူတွေမတုံမဲတန့်ရှင်ဒါရုဆဲရီနဲ့ထုတ်လုပ်ထားတဲ့ပြန်သုံးဘက်ထရီမျိုးစားတွေကအသုံးပြုထားတယ်လို့ Mercedes ကုမ္ပဏီကပြောပါတယ်
။ Imagine a car that delivers a completely new experience which combines
အတွေ့အကြုံတွေပြီးမဲ့ကားတစ်စင်းဆိုတာကိုမြင်ကြည့်လိုက်ပါဒီကားကကားမောင်းနေတဲ့အချိန်ကားထဲထိုင်နေတဲ့အချိန်မှာတော့အပြင်ကသဘာဝပတ်ဝန်းကျင်နဲ့ကိုရောက်နေတဲ့လူမျိုးခံစားချက်ပေးနိုင်ဖို့ဒီဇိုင်းလုပ်ပေးထားပါတယ
်ဂျပန်လျက်စစ်ကုမ္ပဏီဆိုနီကလည်းသူထုတ်လုပ်နေကြပစ္စည်းအမျိုးအစားမဟုတ်ဘဲနဲ့လျက်စစ်ကားတဲ့အမျိုးအစားတွေကိုမိတ်ဆက်ပေးလိုက်လို့အားလုံးအားအားသိခဲ့ကြတာပ
ါ33 sensorsto monitor the outside
ကားမောင်းရေးဖြော်ပြရေးအစီအစဉ်တွေပါရနိုင်တဲ့အတွေ့အကြုံမျိုးပေးနိုင်ဖို့ Sony ကုမ္ပဏီကမျှော်မှန်းထားပါတယ်။ prototype စံနမူနာပုံစံထုတ်လုပ်ထားတဲ့ Sony Vision S ကားရဲ့အတွင်းအပြင်ကိုနှစ်ဖက်စလုံးအာရုံခံစောင့်ကြည့်ပစ္စည်း33ခုတပ်ဆင်ထားတာပါ။ Audi ကားကုမ္ပဏီကတော့သူ့ရဲ့မောင်းသူမဲ့ကားနဲ့ CES ပြပွဲမှာလူတွေတင်ပြီးတော့မောင်းနှင်ပြသခဲ့ပါတယ်။လာမယ့်နှစ်ထဲမှာတော့နေရောင်ကအဆင့်မြင့်ဤပညာသုံးကားတွေကိုအနည်းငယ်ကင်းကင်းနဲ့မောင်းနိုင်ရတော့မှာပါ။
ဂျာမန်ဘော့ရှ်အင်ဂျင်နီယာနည်းပညာကုမ္ပဏီကကားမောင်းသူရဲ့မျိုးလုံးကိုနေရောင်ထိုးမခံရစေပဲတစ်ချိန်တည်းမှာလည်းမြင့်ကွင်းကိုအကောင်းဆုံးမြင်နိုင်မဲ့အစစ်မြစ်နည်းပညာထက်ပေးထားပါတယ်။ကားမောင်းသူရဲ့မျိုးလုံးလှူရှာမှုကိုလေ့လာပြီးတော့နေရောင်ကားပေးတဲ့အစစ်မြစ်နည်းပညာသင်ထားပါ။နယ်သာလန်နိုင်ငံမှာတော့ဂျပန်တိုယိုတာကားကုမ္ပဏီကဒုတိယမျိုးဆက်ဟိုက်ဒရိုဂျင်လောက်စာဆဲလ်သုံးကားတစ်တမျိုးကိုမိတ်ဆက်လိုက်ပါတယ်။Toyota Mirai လို့နာမည်ပေးထားတဲ့ဒီကားတစ်ကလေးကတစ်ခါအားဖြည့်ထားပြီးရင်မိုင်400ကျော်မောင်းနေနိုင်အောင်လုပ်ထားတာပါ။ဒါပေမဲ့ဒီမှာခက်တာကဟိုက်ဒရိုဂျင်လောင်စာဖြစ်နိုင်တဲ့လောင်စာဖြစ်ဆိုင်တွေနေရာတိုင်းမှာမဆောက်ပေးနိုင်သေးတာဖြစ်ပါတယ်။ February လတုန်းကတော့အင်ဂျာနိုင်ငံထဲကအကြီးဆုံး Auto Expo 2020ကားပြပွဲမှာ SUV ကားအမြင့်တွေအကြောင်းဆက်ခဲ့ပါတယ်။ဒီပွဲမှာနာမည်ကြီးကားကုမ္ပဏီတချို့ရောက်မလာပေမဲ့လို့ကားပြပွဲလာကြည့်သူတွေကတော့အတော်များခဲ့တာပါ။ခီးတဲ့တင်ကားတွေကတော့2019ဧပြီနဲ့ဒီဇင်ဘာလကြား16ရာခိုင်နှုန်းအထိကျဆင်းခဲ့တယ်လို့အိန္ဒိယမော်တော်ယာဉ်ထုတ်လုပ်သူများအသင်းကပြောပါတယ်
။ The demand has shrunk. It shrunk primarily because of economic reasons. Because of GDP growth leading to customers not being very
CYA ဂျင်းတွေကြောင့်ဝယ်လိုအားတွေကျပြီးရင်ကျလာနေတာပါ။ပြည်တွင်းတင်ထုတ်လုပ်မှု GDP တိုးလာလို့ဝယ်ယူသူတွေဘက်ကပစ္စည်းတွေတိတ်ပြီးတော့မဝယ်ကြင်ကြတော့ပါဘူး။
ပြင်းပြနိုင်ငံမှာတော့စီတိုဝန်ကားကုမ္ပဏီကမြို့ရင်းကားမောင်းသွားလာမှုပုံစံပြောင်းလဲသွားစေမယ်ဆိုတော့သူပြောထားတာနဲ့အညီလူနှစ်ယောက်စီလက်စစ်ကားကိုမိတ်ဆက်လိုက်ပါတယ်။အရွယ်အစားသေးငယ်ပြီးတော့အလျား3မီတာတော့မပြည့်တဲ့ဒီကားမှာတုံးထားတဲ့ဘက်ထရီအမျိုးအစားနဲ့အာပြွင့်နိုင်မယ့်အချိန်အတိုင်းတာနဲ့ပတ်သက်ပြီးတော့မေးခွန်းတွေတော့ထွက်နေပါပြီ။ဘယ်လ်ဂျီယမ်နိုင်ငံရှေးဟောင်းမြို့တစ်ခုဖြစ်တဲ့ Gent မှာတော့မော်တော်ယာဉ်ကင်းစင်တဲ့သဘာဝအပတ်ဝန်းကျင်မှဖြစ်အောင်ဖန်တီးထားပါတယ်။လူကြီးသတိနှစ်တောင်းကျော်ရှိတဲ့သမိုင်းဝင်နေရာတွေမှာရှင်အသွာလာကင်းအောင်လမ်းကြောင်းတွေပြောင်းလဲဖို့အစီအစဉ်ခဲ့တာပါ။
You have a pedestrian area, a restricted zone restricted for cars. We got rid of the through traffic.
ဒီနေရာကိုဖြတ်ပြီးသွားလာနေကြတဲ့ကားတွေကိုလမ်းကြောင်းပြောင်းလိုက်တာဖြစ်ပါတယ်။ဘေးရနေကင်းပြီးကျန်းမာရေးနဲ့ပိုပြီးညီမျှမှုရှိတဲ့မြို့တစ်ခုလူမှုဘဝကောင်းတွေရှိတဲ့မြို့တစ်မြို့ကိုကျွန်တော်တို့ရလိုက်ပါတယ်
။ဆွစ်ဇာလန်နိုင်ငံမှာတော့ကာယောဂါကြောင့်အခမ်းအနားကြီးတွေကိုအစိုးရကတားမြစ်လိုက်တဲ့အတွက်ဂျနီဗာအပြည်ပြည်ဆိုင်ရာကားပြပွဲကိုဖြတ်သိမ်းလိုက်ပါတယ်။ဒီနှစ်ပွဲကိုမတ်လ5ရက်နေ့ကနေ15ရက်နေ့အထိကျင်းပဖို့အစီအစဉ်ထားခဲ့တာပါ။အဲ့ဒီကားပြပွဲကျင်းပနိုင်ခဲ့ရင်ဂျနီဗာမြို့တော်ဝိုက်ကနေဝင်ငွေဒေါ်လာ300ကနေ300ကျရလိုက်မယ်လို့လည်းခန့်မှန်းထားတာ
ပါ I think it does cast a spell over future motor shows in fact because the industry has
နောက်ကကားပြပွဲရေပေါ်မှာပါကြေကြာတင်သွားတယ်လို့ကျွန်တော်ထင်ပါတယ်တကယ်တော့မော်တော်ကားလုပ်ငန်းတွေကလည်းကားပြပွဲကို online ကနေပြတာတွေပဲပြောင်းသွားကြတာပါ
From Geneva Palexpo for the 9th edition of the car of the year and the winner isOh my god, this is, oh wow, this is the Peugeot! This is the Peugeot!
ဒီနေ့အတွက်အကောင်းဆုံးကားစုကား of the year ကိုတော့ပြင်သစ်ကားကုမ္ပဏီ Peugeot ရဲ့ 208 ဆိုတဲ့ကားကရသွားပါတယ်။ဂျနီဗာကားပြပွဲကျင်းပခွင့်မရှိတာကြောင့် online ကနေပဲပွဲကျင်းပခဲ့တာဖြစ်ပြီးစုဝနာမည်ကိုတော့ပရိသတ်ကင်းမဲ့နေတဲ့ခမကြီးတွေကနေကြေညာခဲ့တာပါ။ဂျာမန်ကားကုမ္ပဏီ BMW ကတော့လက်စစ်တမျိုးနဲ့သုံး All Electric i4 ကားအမျိုးအစားကိုမိတ်ဆက်ပြသခဲ့ပါတယ်
။ The Concept i4
2021ခုနှစ်မှာထုတ်လုပ်မယ်လို့ခန့်မှန်းရတဲ့ BMW ကမိတ်ဆက်လိုက်တဲ့ဒီကားအမျိုးအစားကအားတစ်ခါဖြည့်ပြီးရင်မိုင်390ကျော်ထိရောက်အောင်အားထပ်ဖြည့်စရာမလိုပဲမောင်းနိုင်မယ်လို့လည်းပြောဆိုထားပါတယ်။ Mercedes-Benz ကတော့ပလတ်ထိုးပြီးတော့လည်းအားသွင်းနိုင်တဲ့ E-Class လက်စစ်နဲ့ဓာတ်ဆီနှမျိုးရောသုံးနိုင်တဲ့ Hybrid ကနောက်ဆုံး Model ကိုလည်းထုတ်လုပ်လိုက်ပါတယ်။ကဘာမှာကယောဂါပြန်နှမှုကိုကာကွယ်တဲ့အနေနဲ့လူတွေအိမ်ထဲမှာပဲနေဖို့အရေးကြီးတာကိုသဘောပေါက်သိချင်တဲ့အိန္ဒိယနိုင်ငံသားတစ်ယောက်ကတော့ COVID-19 ရောဂါပိုးလို့အချွန်အတက်တွေပါတဲ့ကားတစ်စင်းဖန်တီးခဲ့တာပါ။ကယောဂါကြောင့်လူအချင်းချင်းခက်ခွက်ခွာနေဖို့ဘလောက်အရေးကြီးတယ်လဲဆိုတာကိုသတိပေးတဲ့အနေနဲ့ကားတီထွင်သူဆူဒခါယာဒပ်ကသူ့ကားကိုဟိုက်ဒရာဘတ်မြို့တော်ဝိုက်လဲလဲမောင်းနေခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုစတင်ရအချက်အချာဖြစ်တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတော့86ရက်ကြာချမှတ်ထားတဲ့ကာယောဂါကန့်သတ်ထိန်းချုပ်မှုတွေကိုဧပြီလမှာအဆုံးသတ်ခဲ့ပါတယ်။အဲ့ဒီအချိန်မှာပဲကာယောဂါပြန့်နှံ့မှုထိန်းချုပ်ရေးတင်းကျပ်တဲ့စီမင်းစည်းကမ်းတွေချမှတ်ပြီးတော့ Honda ကားစက်ရုံမှာလုပ်ငန်းတွေပြန်ပြီးတော့စတင်ခဲ့တာပါ။နောက်တစ်လအကြာမှာပဲအီတလီနိုင်ငံကစင်ဟန်ကားထုတ်လုပ်တဲ့နာမည်ကြီး Lamborghini ကုမ္ပဏီကEmilia Romagna ဒေသကကားထုတ်လို့ရေးစရုံကို COVID ထိန်းချုပ်ရေးစီမင်းစည်းကမ်းတစ်တွေနဲ့မေလထဲမှာပြန်ပြီးတော့ဖွင့်လှစ်ခဲ့ပါတယ
်။ကားကိုယ်တွေတက်စင်ရတဲ့နေရာတစ်ခုမှာလူနှစ်ယောက်လုက္ကန်ရပါတယ်။ဥပဒေပါပြတ်ထန်းချက်အတိုင်းတယောက်နဲ့တယောက်3မီကျော်ချားပြီးလုက္ကန်နေကြတာပါ။
ဇူလိုင်လထဲမှာတော့ရုရှားနိုင်ငံ Saint Petersburg မြို့လမ်းတွေပေါ်မှာမောင်းသူမဲ့ကားတွေကိုရုရှားအင်ဂျင်နီယာတွေစံသပ်မောင်းနေခဲ့ပါတယ်။
အဲ့ဒီကားတွေကသူ့အလိုလိုလမ်းကြောင်းရှာပြီးတော့လမ်းဖြတ်ကူသူတွေကိုရောတခြားဟန်တားတွေကပါသူ့အကူအညီမလိုပဲရှောင်ရှားနိုင်တာတွေ့ရပါတယ်။ဂျပန်နစ်ဆန်ကုမ္ပဏီကလည်းလက်စစ်ကားတွေမျိုးကိုထုတ်ပြလိုက်ပါပြီ။ကုမ္ပဏီဥက္ကဋ္ဌဟောင်းကယ်ရိုဂက်ဆန်နဲ့ပတ်သက်လို့ပြဿနာတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းပထမဆုံးထုတ်လုပ်လိုက်တဲ့ Moretic ကကုမ္ပဏီရဲ့မျက်နှာသစ်ကိုဖော်စားပြတာလည်းဖြစ်တယ်လို့ပြောပါတယ်။ဇူလိုင်လထဲမှာပဲရုရှားနိုင်ငံဖမ်းတီတာကလူတစ်ယောက်ကတော့ဒေါ်လာ900လောက်သုံးပြီးတော့ Ford ကုမ္ပဏီထုတ် Model T နဲ့ဆင်တူတဲ့ကားတစ်စင်းကိုသူ့ပါရာတီထွင်နိုင်ခဲ့တဲ့အတွက်ရုရှားအစိုးရရဲ့အသိမပြုချင်းချင်းချင်းခံခဲ့ရတာပါ။စက်တင်ဘာလထဲမှာတော့အစိမ်းခံလက်စစ်ကထုတ်လုပ်သူတွေကတရုတ်နိုင်ငံထဲကဈေးကွက်ချက်ထွင်နေအောင်ကြိုးပမ်းခဲ့ကြပါတယ်။တရုတ်နိုင်ငံပီကျင်းမြို့မှာရှင်ပါတဲ့ဒီနှစ်ကားပြပွဲမှာတော့အစစ်မြေနေပြသုံးကားထုတ်လုပ်သူတွေဖက်ကတဘာဝပဝင်းကျင်နဲ့လိုင်းလုံးညီထွေမှုရှိတဲ့ဒီပညာထုတ်ကားတွေကိုပြသခဲ့တာပါ။အော်တိုဝါလာထဲမှာတော့ Dutch ကားကုမ္ပဏီထုတ်မိုးပြံကားတွေကိုဥရောပဖက်မှာပထမဆုံးတရားဝင်မောင်းနှင်ခွင့်ရခဲ့ပါတယ်။2022ခုနှစ်ထဲမှာတော့လူနှစ်ယောက်လိုက်ပါစီးနေနိုင်တဲ့မိုးပြံကားတစ်စင်းကိုဥရောပယူရိုငွေ၄သိန်းAmerican dollar နဲ့ဆိုရင်တော့9,800ကျော်နဲ့စတင်ရောက်ချမယ်လို့ကုမ္ပဏီကပြောပါတယ်
။ Roads and air regulations they have never been built together to apply to one vehicle.
ကုန်ကြမ်းလေကြောင်းဆိုင်ရာစင်မြင်စည်းကမ်းတွေကိုရင်တမျိုးတဲ့အတွက်သတ်မှတ်ထားတာမျိုးဘယ်တော့မှမရှိခဲ့ပါဘူး။ဒါကြောင့်ဒီလိုစင်မြင်စည်းကမ်းတွေနဲ့တားဆာတာကြအောင်လုပ်နိုင်မလားဆိုတာကတော့သိက္ခာကြီးမားတဲ့ပဟေကြီးဖြစ်ပါတယ်။
ဒီဇင်ဘာလထဲမှာတော့ပြည်နေငံမှာလျှက်စစ်ကားမောင်းသူတွေအဆင်ပြေအောင်အခအချင်းဝင်ပေးပြီးတော့လျှက်စစ်အားသွင်းနိုင်တဲ့နေရာတစ်ခုကိုလက်နက်မျိုးနဲ့တိတ်မှုတဲ့နေရာတစ်ခုမှာပေါ်ပေါက်လာပါတယ်။လျှက်စစ်တအားသွင်းခါကဓာတ်စီဒီဇယ်စီတွေထက်စီးသက်သာသလိုတရားရခိုင်နှုန်းအပြည့်အသွင်းဖို့ကားမော်တဲ့ပုံမူတည်ပြီးတော့မိနစ်20လောက်ပဲကြာတတ်ပါတယ်။လာမယ့်9နှစ်တာကာလအတွင်းလျှက်စစ်ကားအသွင်းနိုင်တဲ့နေရာပေါင်း100ကျော်ကို Gridsurf ကုမ္ပဏီကဆက်လုပ်သွားဖို့အစီအစဉ်နေပါတယ်။ဥရုယာတီပြောင်းလဲဖောက်ပြန်မှုတက်ချဲ့ရေးအတွက်ကနဦးစီစဉ်ထားတာထက်10နှစ်စောပြီးလာမယ့်2030ခုနှစ်အရောက်မှာတော့ဓာတ်ဆီနဲ့ဒီဇယ်ဆီသုံးကားရောင်းချမှုတွေကိုပိတ်ပင်သွားရမယ့်ပရိုတိန်အစိုးရအတွက်လည်းလျှက်စစ်ကားတွေအသွင်နိုင်တဲ့နေရာတွေအခုလိုပေါ်ပေါက်လာတာသတင်းကောင်းပြရလဲဖြစ်ပါတယ်။လာမယ့်နှစ်တည့်2021ခုနှစ်မှာတော့ကားချစ်သူတွေမော်တော်ကားပြပွဲတွေကိုကိုရိုင်းကိုကြပြန်သွားခွင့်ရကြလိမ့်မယ်လို့တော့မျှော်လင့်မိပါတယ်။ကျွန်မဆောင်းလောပါ
မင်္ဂလာပါခင်ဗျာကျွန်တော်ခမောင်စိုးမင်းပါဆက်လက်ပြီး VOA မြန်မာပိုင်းအစီအစဉ်ရဲ့ Christmas ရာသီတေးသင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အပွက်လိုက်ပြီးဆိုထားကြတဲ့ Christmas နှုတ်ဆက်သခြင်းဖြစ်ပါတယ်နားဆင်ကြပါခင်ဗျာ
Merry Christmas to you all
and to you
ဆက်လက်ထုတ်လွှင့်ပေးနေပါတယ်။
အခုတော့ဥောင်ပြည်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းဟာသူတို့ရရှိတဲ့အများအစွန်းကိုသီးခြားစီးရင်လုပ်ပြီးဦးသိန်းစိန်အစိုးရတက်လာတော့လဲသူတို့ရဲ့သီးခြားစီးရင်နေရာရှိနေစေဖြစ်ပါတယ်။ NLD အစိုးရတက်လာပြီးနှစ်အနည်းငယ်အကြာမှာတော့သီးခြားစီးရင်တွေပယ်ဖျက်နိုင်ပုံကိုဥောင်ပြည်ကသုံးသပ်ရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
နိုင်ငံပိုင်စီးပွားရေးလုပ်ငန်းမှာ
ကုန်ထုတ်လုပ်တာရှိတယ်လို့လုတ်ပိုင်ခွင့်ရောင်းစားတာလည်းရှိပါတယ်။ကုန်ထုတ်လုပ်ငန်းမှာနိုင်ငံပါဆက်ယုံတွေဟာထင်ရှားပါတယ်။ကျပ်ငွေဘီလီယံ900လောက်နှစ်စဉ်အရှုံးပေါ်တဲ့နိုင်ငံပိုင်ဆက်ယုံ24ယုံရှိကြောင်းသိရပါတယ်။မဆက်လာခင်မှာနိုင်ငံပိုင်ဆက်မှုလုပ်ငန်း900ကျော်သာရှိခဲ့ပြီပဲ။ဈေးကွက်စီးပွားရေးလုပ်တဲ့စီအစိုးရခင်မှာနိုင်ငံပိုင်ဆက်မှုလုပ်ငန်းတထောင်ကျော်ရှိလာပြီးဗိုလ်ချုပ်သူရဲ့ကိုယ်ပိုင်လုပ်ငန်းလို့ဖြစ်လာပါတယ်။ကွယ်လွန်သူဆက်မှုဝန်ကြီးဟောင်းဦးအောင်တောင်းအလွဲသုံးစားလုပ်တဲ့တဲ့မကြာခဏတွေ့ရပါတယ်။ဆက်မှုဝန်ကြီးတက်တန်း14နှစ်မှာအချမ်းသာဆုံးစစ်ဗိုလ်ဖြစ်လာပါတယ်။သူ့လိုစစ်ဗိုလ်90ကျော်လောက်ရှိမယ်လို့ခန့်မှန်းပါတယ်။တရားစတဲ့ထုတ်ယူတာမှာပြည်တွင်းပြည်ပဖက်ဆက်ကုမ္ပဏီတွေကိုလုပ်ပိုင်ခွင့်ရောင်းစားတဲ့နိုင်ငံပိုင်လုပ်ငန်းတွေများပါတယ်။ဒီထဲမှာရင်းနှံတန်းဝင်တဲ့ကြောင်းမြက်လုပ်ငန်းဟာသင်ရှားပါလေဒီလုပ်ငန်းတွေဟာကျပ်ငွေဘီလီယံ12000နီးပါးစုဆောင်းနိုင်ပုံကိုအန်ဒရူးဘောရာအာကာဟိန်းခင်ဆန်တီမက်ထရူးဟီမီလ်တန်နဲ့ပေါ်ရှော့တော်တို့ရဲ့နိုင်ငံပိုင်လုပ်ငန်းပြုပြင်ရေးစာရမှာဖော်ပြပါတယ
်နိုင်ငံပိုင်စီးပွားရေးလုပ်ငန်းဆိုတာတိုင်းပြည်ပြည်သားအလုံးပိုင်ဆိုင်တဲ့လုပ်ငန်းဖြစ်ပါတယ်ဒါပေမဲ့စစ်အစိုးရခင်မှာတော့နိုင်ငံပိုင်လုပ်ငန်းဟာဝန်ကြီးဌာနရဲ့ကိုယ်ပိုင်လုပ်ငန်းလို့ဖြစ်လာပြီးလုံဝကြီးအုပ်ထင်သလိုလုပ်ကြပါတယ်အထူးသဖြင့်တန်ရန်စာရဒူးဖော်ရေးမှာအဆိုးအဝါဆုံးဖြစ်ပါတယ်စီးပွားရေးကဏ္ဍတိုင်းလိုလိုမှာနိုင်ငံပိုင်လုပ်ငန်းရှိနေတာမို့ဝန်ထမ်းတသိန်းခွဲလောက်ရှိမယ်လို့ခန့်မှန်းပါတယ်တိုင်းပြည်ရဲ့ GDP အသေရင်ကုန်ထုတ်တန်ဖိုးရဲ့စနစ်ရာခိုင်နှုန်းကျော်ရှိတယ်လို့ဆိုပါတယ်ဒါကြောင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေပါတယ်အထူးသဖြင့်တော့ရေနံတန်းငွေလုပ်ငန်း၊ကြောင်းမြက်လုပ်ငန်း၊တစ်ထုပ်လုပ်ငန်း၊တပ်တုတွင်နဲ့ပလဲစလာတွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။ဒီနိုင်ငံပိုင်လုပ်ငန်းတွေဟာစီးပွားရေးကဏ္ဍ12ခုမှာကန်ထရိုက်စာချုပ်နဲ့လိုင်စင်ထုတ်ပေးခွင့်ရှိပါတယ
်။ပုဂ္ဂလိကလုပ်ငန်းတွေကိုကန်ထရိုက်လိုင်စင်ထုတ်ပေးရမှာကြီးကြပ်ကိုကဲမှုမလုပ်ဘဲထုတ်ပေးပါတယ်။ဒါကြောင့်မို့အရေးချင်းဟာအရေးမကြီးတော့ဘဲရင်းနှီးမှုနဲ့လက်ထိုးနိုင်မှုကသာအဓိကဖြစ်လာပါတယ်တရားစတာအရေးအမြစ်ဒုဖော်ခွင့်ချပေးရမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကအဆုံးဖြတ်ပေးနေတာမို့ခရိုနီစီးပွားရေးစနစ်ကိုတရားဝင်မြင့်တင်တယ်လို့ဖြစ်နေပါတယ်နိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးကြပ်ရေးအဖွဲ့တွေရှိပေမဲ့လိုအပ်တဲ့လုပ်ပိုင်ခွင့်အာဏာကိုဥပဒေနဲ့ပြတ်တမ်းတာမျိုးမရှိဘူးလို့ဆိုပါတယ်ဒါကြောင့်ပြည်သူအကျိုးစီးပွားအတွက်ဆောင်ရွက်ခြင်းရှိမရှိမစစ်ဆေးနိုင်ပါဘူးဥတည်စင်ဆိုရရဲ့ပြုရင်ပြောင်းလဲအစီအစဉ်ဟာအရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းကိုပုဂ္ဂလိကအသွင်ကူးပြောင်းပြီးအရှုံးသက်သာဖို့ရည်ရွယ်တဲ့အစီအစဉ်သာဖြစ်ပါတယ်
။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေမှာတာဝန်ခံမှုနဲ့ကြီးကြပ်ကိုယ်ကဲမှုညံဖျင်းပြီးအရှုံးပေါ်နေတာကိုဥတည်စင်အစိုးရလက်ထက်မှာဖြေရှင်းနိုင်စွာမရှိတာတွေ့ရပါတယ်။အရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းကိုအစိုးရကထောက်ပံ့နေစေဖြစ်ပါတယ်။နိုင်ငံပိုင်တရားစတာလုပ်ငန်းကတော့အစိုးရကိုစားအခွန်ကောက်ယူတဲ့လုပ်ငန်းဖြစ်လို့ငွေကြေးအမြောက်အများစုဆောင်းနိုင်ပါလေဒီငွေတွေကိုပြောင်စုရံပုံငွေစင်းရင်နဲ့အခြားအသီးခြားစင်းရင်တွေမှာထိမ့်သိမ်းထားတဲ့အတွက်ကျန်းမာရေးပညာရေးနဲ့အခြေခံအဆောက်အုံဆိုင်ရာတွေမှာမတုံ့ဆွဲနိုင်ပဲဖြစ်နေပါလေအများဆွဲရတဲ့နိုင်ငံပိုင်လုပ်ငန်းဟာအမြတ်ရကိုင်းနှုံအတော်များများကိုဘတ်ဂျက်ကဖယ်ထုတ်ပြီးတီးခြားရည်တည်တဲ့လုပ်ငန်းလို့ပြုမူလာကြတဲ့အတွက်စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနကိုတောင်းဝန်ခံမှုနှေးပါလာတယ်လို့ဆိုပါလေ
ကျန်းပိုပါတီ2010မှာရွေးကောက်ပွဲနိုင်လို့ဦးသိန်းစိန်အစိုးရတက်လာပြီးမကြာမီ2012မှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းပြုပြင်ပြောင်းလဲရေးစတင်ပါတယ်။ဒါပေမဲ့2016မှာ NLD အစိုးရတက်လာခြင်းအထိပြုပြင်ပြောင်းလဲလို့မရသေးပါဘူး။2019ဇန်နဝါရီလအထိနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့ပြီးခြားငွေစည်းရင်းမှာလက်ကျန်ငွေကျပ်ဘီလီယံ12000နီးပါးရှိနေပြီးNLD အစိုးရဘတ်ဂျက်အသုံးစရိတ်မှာ7ဘီလီယံ4000လုံးငွေပြနေပါလေ။နိုင်ငံပိုင်စီးပွားရေးလုပ်ငန်းကိုစောင့်ကြည့်ထိန်းချုပ်မှုပြည်သူ့အစိုးရမှတာဝန်ရှိပါလေ။2019ဇွန်လမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့တည်ခြားငွေစည်းရင်းတွေကိုမြမစီးပွားရေးဘဏ်ကနေပြည်တွင်းအခွန်ဦးစီးဌာနကိုရွှေ့ပြောင်းဖို့ NLD အစိုးရကညွှန်ကြားချက်ထုတ်လိုက်ပါလေ။ရှင်းနေအစိုးရဘတ်ဂျက်7ဘီလီယံ3400ကျော်ရှိပြီးလုံငွေက7ဘီလီယံ6200သာရှိမယ်လို့ကန့်မှန်းပါလေနိုင်ငံပိုင်လုပ်ငန်းကရတဲ့ငွေဟာလုံငွေနဲ့အများကြီးပိုးနေပါလေ ဒီလိုထောက်ခံမှုပုံမှုရောက်ရှိလာတဲ့အန်အယ်ဒီအစိုးရဟာအလွဲသုံးစားလုပ်မှုနဲ့အလေအလွင့်အဖိတ်အစင်နေပါတော့အောင်လုပ်နိုင်လိမ့်မယ်လို့ပြောလို့ရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလနှစ်သက်ကူးပွဲမှာကာကွယ်ရေးအကြောင်းပြောပြထားပါတယ်။2019နှစ်သက်ကူးပွဲမှာအရေးတစ်နှလုံးတကဘာလုံးကိုပြင်းပြင်းထန်ထန်ကူးစက်ခဲ့တဲ့ကိုဗစ်ပိုးရဲ့ဗီဇပြောင်းကူးစက်ပွဲတင်ပုံမှန်လို့မစင်နွယ်ပဲအခုတွင်ဘုနယ်ဘာကြကာကွယ်တကူအမေရိကန်စီဒီစီရဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာနရဲ့ဒီနှစ်ကူးဆောင်တွင်းပွဲတော်လမ်းညွှ
ရာသက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့ဒေါက်တာဇေယသက်ခင်ဗျာမကြာခင်မှာနှစ်သက်ခုပွဲတော်ပေါ့နော်ရောက်တော်မှာဖြစ်တဲ့အတွက်ပုံမှန်တော့လူတွေစုံလေးရှိကြတယ်နော်စုဝေးပြီးတော့အလားစကားပြောကြပါစင်းဆိုကြနှစ်သက်ခုအော်ဟစ်ကြပါဆရာရေဒါပေမဲ့ဒီနှစ်မှာကတော့အထူးကြဆုံးလို့ပြောလို့ရတဲ့ကိုဗစ်ပေါ့နော်နေ့စဉ်နေ့တိုင်းဒီသတင်းတွေနဲ့ကျွန်တော်တို့နေခဲ့ရပြီးတော့ဒီအတွက်လည်းနှစ်သက်ခုမှာဆက်ပြီးတော့ဆွေးနွေးနေရတဲ့အနေအထားပေါ့နော်ပိုးသည့်ဒီဗီဇကြောင်းလဲမှုတွေလည်းပေါ်လာတဲ့ခါကျတော့ကျွန်တော်တို့ကလက်ရှိမှာဒီပုံမှန်အနေအထားကိုပြန်သွားဖို့ကတော်တော်ခက်တဲ့အနေအထားမှာဆရာကြီးမြန်မာနိုင်ငံမှာဒီနှစ်သက်ခုအတွက်တန်တရားအနည်းဆုံးနဲ့အပျော်ရွှင်ဆုံးကျင်းပနိုင်အောင်ဘာစပြီးကြံပေးခြင်းလဲ
လက်ရှိပေါ့နော် CDC ကနေလုံငယ်တဲ့စပတ်တော်မပြေသေးပါအောင်နေကြပါလေဒါပြီးတော့အကြံဉာဏ်ပေးထားတဲ့အပိုင်းလေးတွေရှိပါတယ်ပထမဆုံးအကြံဉာဏ်ပေးတဲ့တစ်ခါကတော့ဒီအခုလိုကျွန်တော်တို့ဒီနိုင်ငံမှာတော့ဒီနှစ်ပတ်ကတော့အကြီးအကျယ်ဆုံးပေါ့နော် Winter Holiday ဆိုကျွန်တော်တို့သုံးကြတာပေါ့လေလူတိုင်းကတော့ပျော်ရွှင်ကြတာကြီးပဲပေါ့လေဒါပေမဲ့ဒီခုနှစ်မှာတော့သူကျွန်တော်တို့ဘာလုပ်တင်တယ်လဲပေါ့နံပါတ်1ကတော့ဖြစ်နိုင်လို့ရှိရင် Gathering လုပ်မယ်ဆိုလို့ရှိရင် Small Gathering တတ်နိုင်တော့အနည်းဆုံးပေါ့ကိုမိသားစုဝင်နေတယ်။ဘာကြောင့်လဲဆိုတော့ဒီလိုချင်းဆိုတချို့လူတွေအင်ဂျင်ရတယ်။ចောင်းသားတွေဆိုရင်ကိုယ်နေရကိုပြန်ကြတယ်။ဒါပေမဲ့တစ်ချိန်ထဲမှာ6ပြီတကွာ။ပေါ့6ပြီပေါ့ဆိုအလယ်ဆုံးလူသားပျောက်နေတယ်။လက်နှစ်ဖက်ဆန်းထားတယ်။ပေါ့ဝေးမှနေမယ်။မာစီကိုတတ်ထားမယ်။ indoor တဲ့ဆိုင် outdoor တွေမှာလုပ်တင်တယ်ပေါ့နော်။ကိုယ့်ရဲ့မိသားစုနဲ့အတူတူချက်ပြုတ်ပြီးတော့ကိုယ့်အကူစားကြတော့ကြပေါ့နော်။ဖြစ်နိုင်လို့ချင်းတော့ကိုယ်တို့ကပြောတာတော့ကိုယ့်ပစ္စည်းကိုကိုယ်ယူလာတယ်ဆိုတော့တစ်ခါသုံးပုံစံလေးတစ်ခါသုံးဇွန်းလေးဆိုတော့လေပြောင်းနေတယောက်ထပ်ပြီးတော့ share လုပ်စရာလည်းမလိုတစ်ခါလေးလွတ်ပလိုက်တယ်။
ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီ CDC အကြံပြုချက်မှာအထူးတလဲသတိပြုဆရာ။
အဲ့ဒီမှာကျွန်တော်အရေးကြီးဆုံးတစ်ချက်ကိုကြိုက်တဲ့အပိုင်းအပေါ့နော်။ဘယ်လိုလူတွေမပါတဲ့တယ်ပေါ့လေ။အဲ့ဒါကတော့ကျွန်တော်တို့ပမာဏနိုင်ငံမှာလည်းလိုက်နာလို့ရပါတယ်။လူတိုင်းလူတိုင်းသိပါတယ်။နံပါတ်1တစ်ချက်ကတော့ဒီသုံးယောက်တော့သူကကိုဗစ်ကို positive ဖြစ်နေတဲ့လူတွေဘယ်လိုမှ gathering မလုပ်ပါနဲ့။ဘာပြောင်းလဲဆိုတော့သူတို့ကအဲ့ချိန်မှာ safe ဖြစ်လာမဖြစ် safe ဖြစ်တယ်ဆိုတော့နှစ်ပတ်ပေါ့နော်နှစ်ပတ် quarantine or 10 year quarantine ယူရလို့ရှင် normally အချင်း safe ဖြစ်တယ်လို့သတ်မှတ်တာပေါ့။နံပါတ်2တစ်ချက်ကအခုအချိန်မှာ symptom တွေရှိနေနာရှိတယ်ချောင်းဆိုးတယ် level နာတယ်။အဲ့လိုအခါမှာကိုယ့်အကူကိုသိပါငါဒီရောဂါဖြစ်နေဒီနေ့ဒီအချိန်မှာ level နာချောင်းဆိုးတယ်ကိုယ်လက်တွေကိုက်ခဲတယ်အနံ့ပြောက်တယ်ဆိုလို့ရှင် mostly က covid ပါ။ဘယ်မှာနိုင်ငံမှာလဲဒီနေ့ဒီ control လုပ်လို့မရသေးပါဘူး။ကျွန်တော်ဒီမှာလဲ control သိမ်းလုပ်လို့မရသေးပါဘူး။ဒါအမှန်တရားကိုလက်ခံပါ။ကို control လုပ်လို့ရတယ်လို့ပြောနေတာတကယ်လက်တွေမကြသေးပါဘူး။ case နေသွားတာပဲရှိသေးတာပါ။ case နေတယ်ဆိုတော့နေရုံဆောင်နေလို့ရပါတယ်။စစ်တာနေလို့လည်းရတယ်လို့မစစ်တာတကယ်ရောဂါရှိတဲ့လူလားမစစ်လို့လည်းနေလို့ရတယ်။အကြောင်းမျိုးစုံရှိပါတယ်။ဒါကြောင့်မလို့ကိုရောဂါလက္ခဏာရှိတဲ့လူတွေကိုသိစိတ်တတ်နေ gathering ကိုမသွားပါနဲ့။သွားလို့ရှိရင်ကိုကြောင့်တခြားလူတွေကူးသွားပါလိမ့်မယ်။ကိုကဘာမှမဖြစ်ပေမဲ့ကိုနဲ့ဆက်နွယ်နေတဲ့လူတန်းစားတွေပိုပြီးဒုက္ခရောက်နေပါတယ်။နံပါတ်3တစ်ချက်ကအခုလက်ရှိမှာထားပါတော့ကျွန်တော်ကCovid positive exposure တရားနဲ့တုံးခဲ့တဲ့14ရက်အတွင်းပြေးခဲ့တယ်ဆိုလို့ရှိရင်လည်းအဲ့လို gathering မျိုးမသွားသင့်ပါဘူး။နောက်ဆုံးတစ်ချက်ကတော့ကိုယ်စီမှာယောဂအခွင့်ရှိတဲ့လူတွေတာယာပီနီဆိုအဝလွန်တဲ့ယောဂါတို့ကြီးကျိုးသွေးတို့အသက်က55နှစ်ပေါ့နော်ဒီလူတွေနဲ့ရှိနေတယ်ဆိုလို့ရှိရင်ဒီတစ်နှစ်မှာ New Year Night မှာတငယ်ချင်းတွေပေါင်းပြီးတော့ celebrate လုပ်ကြတယ်ဆိုလို့ရှိရင်ကိုယ့်အိမ်မှာကို Zoom နဲ့ရှိပါတယ် Webex ရှိပါတယ်လုံးလို့ရတဲ့အပိုင်းတွေအများကြီးရှိပါတယ်ကျွန်တော်တို့သက်ကလုံးရှိပါတယ်အသက်ကိုညံဆောင်ပါတယ်အခုချိန်မှာတကယ်ညံဆောင်ပါလားကိုမယောဂအခန်းကြီးတယ်ဆိုတော့ဒီလိုလူတွေကတော့အဓိကအားဖြင့်တော့ဖြစ်နိုင်လို့ရှိရင်တော့မသွားသင့်ဘူးလို့တော့သူကဆက်ချက်ဆုံးထားပါရှေ့အဲ့ဒါပမာဏနဲ့မှလည်းသုံးလို့ရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာပထမဆုံးဤဖြစ်တယ်ကိုအိမ်ထဲမှာပဲနေတဲ့သူတွေနဲ့ပဲပွဲလုပ်တာပေါ့ဆရာနော
်ဟုတ်ပါတယ
်ပြီးရင်ကျန်တာက online virtual ခုနက zoom တို့ကနေပြီးဆက်ပေါ့နော
်ဟုတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာ TV ကနေကြည့်တာမျိုးဟုတ်ကဲ့အဲ့ဒီအတွက်ရောဆရာကြီးတသက်မမအကြံပေးတင်တာရှိသေးလား
TV တွေကနေကြည့်ကြတယ်ဟိုကအိမ်မှာလဲကျွန်တော်တို့ဥမာလေးတချို့လူတွေကတော့ time square မသွားကြဘူးဒီမှာတော့ time square ပေါ့နော်ဒီပမာဏကြီးမှာတော့ကံပေါ့လေ ဆိုတော့အာဆိုရရလဲကံမောင်ဒီကိုဖိတ်ထားတယ်ကျွန်တော်တွေ့ပါတယ်ဆိုတော့ဒီတစ်နှစ်မှာမလုပ်လိုက်ရလို့ဘာမှမဖြစ်ပါဘူးဟိုနှစ်တိုင်းနှစ်တိုင်းကနှစ်တကူဆိုတာရှိပါတယ် celebrate လုပ်ဖို့အတွက်ကိုကကျမ်းမာပြီးတော့အသက်ရှင်ဖို့ပဲလုပ်ပါတယ်ထုံနည်းပြီးတော့ကိုနဲ့ celebrate လုပ်ဖို့အတွက်ဆိုလို့ချင်းကိုဒီမှာ family members ရှိရမယ်တကယ်ချင်းရှိရမယ်ကိုကတော့ဘာမှမဖြစ်လိုက်ဘူးကိုမှဒီယောဂရှိပြီးတော့တခြားလူကူပါပြီးလို့ချင်းတခြားလူတွေအကြီးအကျယ်ဒုက္ခရောက်သွားလို့ရှိရင်ကိုလည်းအဲ့ဒီ2021ကို celebrate လုပ်နိုင်မယ်လို့တော့မထင်ပါဘူးအဲ့လိုမျိုးဒါကိုကိုယ်တိုင်လူတိုင်းလူတိုင်းအသိစိတ်နဲ့ social distancing လုပ်တယ်လက်ကိုဆေးတယ်နှာခေါင်းကိုမတ်သက်မယ်အိမ်မှာကိုယ့်ရဲ့မိသားစုပေါ့နော်ဒါကပါတော့2ယောက်3ယောက်နေရဆိုရင်2ယောက်3ယောက်က very safe ပါ3ယောက်လုံးလာတယ်ဆိုလို့ရှိရင်လည်း social distancing လုပ်ကြပြီးတော့ celebrate လုပ်လို့ရပါတယ်လူရောက်ဒီလူတွေအများကြီးဖိတ်ခေါ်ကြွေမွေးပြီးတော့အဲ့ဒီညမှာမိန်းမနေဖောက်ပြီးတော့မှ new year ဆိုတာ celebrate လုပ်လို့ရတယ်ဟိုပါပေါ့နော်ရတဲ့နေ့ဒီမှာကျွန်တော်ရခဲ့ပြီးပါပြီဘာဖြစ်လို့တစ်နှစ်လောက်ကို skip လုပ်လို့ကျွန်တော်တို့ဘာမှပို့ပြီးတော့မထူးဆန်းပါဘူးဒါပေမဲ့ဒီလိုမျိုး celebrate တွေလူတိုင်းလူတိုင်းအိမ်တိုင်းမှာဒါမျိုးမလိုက်နိုင်ဘဲနဲ့လုပ်ခဲ့လို့ case တက်လာတယ်ဆိုလို့ရှိရင်ဒီနေ့ဒီချိန်ဒီအားလုံးပြီးဖို့အချိန်ကြီးကကျွန်တော်တို့မှာ safe ဆိုတာမရှိသေးပါဘူး vaccine ဆိုတာလည်းပေါ်လာတာပဲရှိပါသေးတယ်။တကဘာလုံးရဲ့လူ even United States ရဲ့ 1% တော့မရသေးတဲ့အခြေအနေပါဆိုတော့ကျွန်တော်တို့ဘာမှမသိကြမရသေးတဲ့ disease တခုကိုလုံးလို့ရတဲ့နည်းလမ်းတခုပဲရှိရတော့ဒီလို social distancing နဲ့တက်နိုင်ကြတော့ကိုယ်မှာကိုယ်နေတယ်ဆိုလို့ရှိရင်တော့အကောင်ဆုံးလူတိုင်းလူတိုင်းကျန်းကျန်းမာမာနဲ့ဒီ2021ကိုကိုမိသားစုတွေနဲ့တူတူကြော်သွားနိုင်မှာဖြစ်ပါတယ
်။ဟုတ်ကဲ့ဆရာ။ဒီနေရာမှာဆရာကကတည်းကလည်းကာကွယ်ဆေးကလလော့စေတော့အများကြီးမရသေးတော့လည်းပဲမကြခင်တစ်ချီပြရလာဖို့ရှိတဲ့အခါမှာအဲ့ဒီမတိုင်ငယ်တခုမဖြစ်အောင်ပေါ့နော်
ဟုတ်ပါတယ်ခင်ဗျ
ဆက်ပြီးတော့ကျွန်တော်တို့တောင်းထားဖို့ကအရေးကြီးလာတဲ့သဘောပေါ့
ဟုတ်ပါတယ်ဆိုတော့အထူးသဖြင့်ပေါ့နော်ပမာနိုင်ငံလိုမျိုးနိုင်ငံတွေမှာသနလာရာဒီမှာပွင့်လန်းတဲ့နေရှိတယ်ဆိုတော့ကျွန်တော်ဒါလေးတွေတော့စက်ဆန်တလောက်တော့လူစုလူဝေးမလုပ်ဖို့ဒီကစ်တိုင်းဒီမှာကျွန်တော်တို့ဒီရောဂါကိုထိန်းနိုင်ရင်ဆိုလို့ရှိရင်လုပ်လို့ရတဲ့နှစ်ပေါင်းဆိုမြောင်များတော့ကျန်ပါသေးတယ်။မကြမတဲ့ပမာဏနဲ့မှာဆိုလို့ရှိရင်နောက်လေးလောက်ဆိုရင်လည်းအကြံပွဲတော်ကြီးအရပြန်စတာလဲ။ဟိုပြီးခဲ့တဲ့နှစ်ပေါင်းတကြံဆိုကိုသိပါတယ်။ထိန်းသိမ်းနိုင်တဲ့အတွက်ကြောင့်တော်တော်ကြီးကိုဟိုတကယ်စံနေနေတာရှိတော့အောင်ကျွန်တော်တို့ပမာဏနဲ့မှာရောဂါတွေရှင်ကို control လုပ်နိုင်တာပါ
။ဟုတ်ကဲ့ဆရာ။နောက်ဆုံးအနေနဲ့ဒီ CDC အကြံပြုချက်ဆင်မှာမြန်မာပြည်အတွက်ဆရာမှားကြတာ
ဖြစ်နိုင်လို့ရှိရင်တော့အရက်ပြီးသားလောက်စားခြင်းပါတွေကိုတော့တတ်နိုင်တဲ့လောက်ရှောင်ရှားကြဖို့ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီဟာတွေနဲ့တောင်းလိုက်ခြင်းချင်းအထင်းကိုမေ့သွားတယ်အဲ့ချိန်မှာအပြည့်အဝတရားလွတ်ခင်းနိုင်တယ်ဆိုတော့အဲ့ဒါကြောင့်မို့ပေါ့ဒီတော့တော့တတ်နိုင်လို့ရှိရင်ကိုယ်မှာကိုနေပါမိသားစုနဲ့ပဲ celebrate လုပ်ပါတကယ်လို့တခြားလူတွေသာမယ်ဆိုလို့ရှိရင်တတ်နိုင်တော့အနည်းဆုံးမျိုးလောက်ပါဒါပေမဲ့တော့လူဦးရေတော့မတတ်မှတ်ဘူးနော်။ဖြစ်နိုင်ရင်တော့6ယောက်ထက်မပိုတဲ့ဒါမှမဟုတ်ပဲ10ယောက်လောက်ဖြစ်လို့ဆိုတော့နည်းနည်းတော့ပြန်ချကြပေါ့နော
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မျိုးရေးကော်မတီ CSSU ရဲ့ဒုတိယအကြိမ်အစည်းအဝေးကိုကျင်းပခဲ့ပါတယ်ကိုဗစ်စီကံချက်မလိုက်နာသူတွေကို KNU ဝန်ဝင်ချက်မှတ်ပေးဖို့ကြားရင်စိတ်ကြည်မျိုးနယ်တွေကကြေးရွာတာဝန်ရှိသူတွေကတောင်းဆိုခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာမိုင်းထိမှန်ပြီးတရားရရှိထားသူတွေအကူအညီတွေလိုအပ်နေတဲ့အကြောင်းကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့2020အတွင်းဒုတိယအကြိမ်အစည်းအဝေးကိုအွန်လိုင်းကနေ3ရက်တာကာလကျင်းပခဲ့ပြီးကြေညာချက်တစောင်ထုတ်ပြန်ခဲ့ပါတယ်။ဒီဇင်ဘာလ19ရက်နေ့ကနေ19ရက်နေ့အထိအွန်လိုင်းကနေကျင်းပခဲ့တာပါ။အဲ့ဒီအစည်းအဝေးမှာပြီးခဲ့တဲ့ငြိမ်းချမ်းညီလာခံအကြောင်းအဖြစ်ရ NCA အကြောင်း2020ရွေးကောက်ပွဲနဲ့ရွေးကောက်ပွဲမကျင်းပရတဲ့ရှမ်းပြည်အတွင်းကနယ်မြေများအကြောင်းစတာတွေဆွေးနွေးခဲ့ကြတယ်လို့ကြေညာချက်တစောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီဒီဝေးမှာအွန်လိုင်းကနေကျင်းပတာကြောင့်ရခိုင်အကြိမ်တွေတုန်းကလိုတားမြစ်တာတွေမခံရတော့တဲ့အပြင် CSSU အဖွဲ့ဝင်အဖွဲ့တွေရဲ့ထိပ်တီးခေါင်းဆောင်တွေပါတက်ကြတာကြောင့်ကောင်းမွန်တဲ့အခင်းကျင်းတစ်ခုဖြစ်တယ်လို့လည်း CSSU ရဲ့ပြောခွင့်ရစိုက်ကျော်ညွန့်ကပြောပါတယ်ဒီ2020ထဲမှာ CSSU အစည်းအဝေးကိုမတ်လကတစ်ကြိမ်ကျင်းပပြီးတဲ့နောက်ပိုင်းအခုမှဒုတိယအကြိမ်ပြန်လည်ကျင်းပရတာဖြစ်ပါတယ်
ပရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ထက်က KNU ကရင်မြို့သားစီယုံဆင်းချုပ်နယ်မြေဖြစ်တဲ့ဝီရီဒေသမှာကိုဗစ်စီကံချက်မလိုက်နိုင်သူတွေကို KNU ဝိုင်းဝန်းကြမ်းမပေးဖို့ခြေဝါသာဝန်ရှိသူတွေကစောင်းစုထားပါတယ်။အဲ့ဒီဒေသမှာရှိတဲ့ခြေဝါတို့မှာပြည်တွင်းပြည်ပကပြန်လာတဲ့သူတွေကို Quarantine Center မှာပေးနေပြီးမဲ့လည်းစီကံမလိုက်နိုင်တဲ့သူတွေရှိနေတာကြောင့်ပြန်လည်ကြမ်းမဖို့ဒီဇင်ဘာ18ရက်နေ့မှာအဲ့ဒီဒေသကခြေဝါအုပ်ချုပ်ရေးမှူးနဲ့ကိုဗစ်ရောဂါစိုက်ဖျက်ရေးဖွဲ့တို့ဆွေးဆုံဆွေးနွေးပွဲမှာကြည့်ရအောင်ချုပ်ရွေးမှုတွေကစောင့်ဆူခဲ့တာပါ။ ANU စိမ့်ချုပ်နေမြေမှာရှိတဲ့မြို့နယ်တချို့မှာဒေသလိုက်အပြင်လူအဝင်ထွက်ပိတ်ပင်လာခဲ့သလိုကြည့်ရသွင်းမှာလည်းကိုဗစ်ကာလလူဝင်ထွက်စစ်စီရေးဂိတ်လည်းဖွင့်ထားပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တက်ငယ်မဒိန်လူတက်မှုနဲ့ပတ်သက်ပြီးတရခန်ကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ဗဟုတရားရုံးကနေတည်တံချမှတ်လိုက်ပါတယ်။ဒီဇင်ဘာလ9ရက်နေ့ကတီဘောမြို့နယ်ဝမ်နောင်ကျေးရွာအုပ်စု1 Not ကျေးရွာမှာတရခန်အိုက်စောကအသက်6နှစ်အရွယ်ကလေးငယ်တဦးကိုမဒိန်ကျင့်ပြီးရွာအရှိတ်ပတ်ရှိရှုံမြောင်ထဲကိုပစ်ချတတ်ခဲ့ရမှာအဲ့ဒီတရခန်ကိုအများပြည်သူရှိပွင့်လင်းမြင်သာစွာစစ်ဆေးတရားစီရင်ခဲ့ပြီးစစ်ဆေးချက်တွေအရ SSPP ဗဟုတရားရုံးကတည်တံချမှတ်လိုက်တာဖြစ်တယ်လို့ SSPP ဗဟုတရားရုံးဥပဒေအရာရှိစိုက်ဦးဟင်းကပြောပါရယ်အခုလိုမျိုးတက်ငယ်မတိမှုမျိုးအရင်က SSPP SSA ထိန်းချုပ်နေမြေအတွင်းမရှိခဲ့ကြောင်းဒီပြစ်မှုဟာဒေသရဲ့ဥပဒေစိုးမိုးရေးအပြင်လူမှုအတိုင်းဝိုင်းတစ်ခုလုံးကိုချိန်ချောက်ခဲ့တဲ့ပြစ်မှုတစ်ခုဖြစ်ကြောင်းဒေသတည်ငြိမ်ရေးကိုလည်းထိခိုက်လာနိုင်ကြောင်းဒါကြောင့်ဗဟုတရားရုံးကတည်တံချမှတ်ရခြင်းဖြစ်ကြောင်းစိုက်ဦးဟင်းကပြောပါရယ်
မော်ဂျီနယ်ဝန်ကြီးချုပ်ဆောင်တာအေးဆန်ရေကောက်ပွဲမဲဆွယ်ကုန်ကြစည်ရေး86သိန်းကျော်ထဲမှာပြည်နယ်ကကုမ္ပဏီလုပ်ငန်းရှင်တွေ60ရာခိုင်နှုန်းကထောက်ပံ့ပေးခဲ့တယ်လို့သဆုံးခရိုင်ရေကောက်ပွဲကော်မရှင်ဖွဲ့ခွဲကကြေညာခဲ့ပါတယ်။တောက်တာအေးဆန်အနေနဲ့25သိန်းပဲကုန်ကြခဲ့ရပြီးစိုက်ချုပ်ရိုးရိုးလေးကုမ္ပဏီက28သိန်းနဲ့တခြားလုပ်ငန်းရှင်တွေကလည်းဆက်ဝင်ပေးတာလို့စီးရင်တွေမှာဆွေးရပါတယ်။အခုလိုဆောက်ပါမှုတွေဟာအစိုးရတင်တာအောင်ကုမ္ပဏီတွေနဲ့ဆက်ဆက်နေတယ်လို့လည်းပြောဆိုဝေဖန်မှုတွေရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီဘဟုကိုသဆုံးကြရတင်ပြလာတာမရှိသေးတဲ့အတွက်စစ်ဆေးရည်ရွယ်မှုတွေလုပ်ဖို့မရှိဘူးလို့ NLD ဘဟုလူမှုဆောင်ဖွဲ့ဒေါက်တာမျိုးညွန့်ကပြောပါတယ်
။မကွေးတိုင်းဒေသကြီးထီလင်းမြို့နယ်အတွင်းသို့ထက်တွင်းခံထားရတဲ့မင်းတပ်မြို့နယ်စေချမ်းကျေးရွာအုပ်စုရွှေအောင်သာကျေးရွာကိုချင်းပြည်နယ်ထဲပြန်လည်တတ်မှတ်ပေးဖို့ချင်းပြည်နယ်မင်းတပ်မြို့မှာဒီဇင်ဘာလ22ရက်နေ့ကစန္ဒပြခဲ့ကြပါတယ်။အဲ့ဒီစန္ဒထုတ်ဖော်မှုကိုရွှေအောင်သာကျေးရွာသားတွေပါဝင်မင်းတပ်မြို့ကဒေသခံပြည်သူ30ဦးကတောင်းဆိုချက်ပိုစတာတွေကင်ဆောင်ပြီးမင်းတပ်မြို့မှာငင်းချမ်းစွာစီတန်းလက်လေစာနာပေါ်ထုတ်ခဲ့ကြတာဖြစ်ပါတယ်။ရွှေအောင်သာကျေးရွာဟာ1995ခုနှစ်ရွာစတဲ့ကလေးကချင်းပြည်နယ်မင်းတပ်မြို့ထဲမှာတည်ရှိတဲ့ကျေးရွာဖြစ်ပေမဲ့ပြီးခဲ့တဲ့2018ခုနှစ်ကပဲထီလင်းမြို့နယ်အောင်ကျေးရွာအုပ်စုထဲကိုထည့်သွင်းခံထားရတာဖြစ်တယ်လို့စာနာထုတ်ဖော်မှုကိုဦးဆောင်တဲ့ဦးဂေကြီးကပြောပါတယ်။အင်ချေ30လူဦးရေ100ဝန်းကျင်ရှိတဲ့ရွှေအောင်သာကျေးရွာဟာ2010ခုနှစ်နဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကလည်းချင်းပြည်နယ်မင်းတပ်မြို့နယ်မဲစည်ရင်မှာပါရှိခဲ့ကြပြီး2020အထွေထွေရွေးကောက်ပွဲမှာတော့မကွေးတိုင်းဒေသကြီးထီလင်းမြို့နယ်မဲစည်ရင်မှာထည့်သွင်းထားခြင်းခံကြရပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။လက်နက်တိုင်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာမြေမြုပ်ပိုင်းထိမှန်တာကြောင့်တိုက်ဆုံသူတွေလည်းအများပြားရှိနေသလိုမိုင်းထိမှန်ပြီးဒဏ်ရာရရှိထားတဲ့သူတွေအနေနဲ့လည်းအကူအညီတွေလိုအပ်နေကြပါတယ်။ဒီအခြေအနေကိုတော့ကိုတက်နိုင်ကနေစူးစီးတင်ဆက်ပေးထားပါတယ်။
စီတီမှာခဲ့တဲ့ရခိုင်ပြည်နယ်မှာမိုင်းထိမှန်လို့တည်ဆုံတန်းရဲသူတွေများပြားရှိနေပြီးထောက်ပံ့ရေးအကူအညီလိုအပ်နေတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစည်းရုံး REC ပြောခွင့်ရကိုစိုးစိုးထွန်းကပြောပါတယ
်တည်ဆုံတဲ့သူကတော့33ယောက်နဲ့ဒီတန်ရာရဲ့သူက81ယောက်ကျွန်တော်တို့စည်းရထားပါတယ်အဲကျွန်တော်တို့ပြီးနေရတာကတော့ဒီသူတို့ရဲ့ဒီတယ်လီထူထောင်ရေးနောက်တယ်လီဝင်လူလူရဝင်ဆိုင်ပေါ့လေနော်အဲဒီလိုဖြစ်လာဖို့အတွက်ကိုဒီရေရှည်ထပ်ပွဲမဲ့အစီအစီတွေကတော့ဘယ်သူမှတော့လုပ်ပြနေတာမရှိသေးဘူးပေါ့နော
်မြေလူမျိုးနဲ့စနင်းကျေးရွာကမိုင်းထိမှန်ပြီးစစ်တပ်မျိုးအလို့တော်ပြေးကြောင်းမှာစစ်ကူတပ်မှုခံယူနေတဲ့မန္တန်စုကတော့မိုင်းထိမှန်ပြီးတန်ရသူတွေဘဝရက်တည်ရေးအတွက်အစိုးရကကူညီပေးစီရှင်တယ်လို့ပြောပါတယ
်မိုင်းပြည်လူတွေအတွက်ကြောင့်နိုင်ငံတော်ပေါ့နော်နဲ့အထောက်ပံ့လေးပေးစီချင်ပါတယ်ဒီလိုလူအပ်တာလေးပေါ့နော်အလူလေးပါလေထောက်ပံ့ပေးစီချင်ပါတယ်ဒီမှာဆွဲချုပ်တင်လူတွေပေါ့နော်ဆွဲချုပ်ရောနေမယ်ပေါ့နော်အဲ့ဒီမျိုးနာထားပါတယ်ပြီးလို့ရှိရင်နောက်ပိုင်းကိုလုံနိုင်တဲ့အရာလေးပြုလို့ရှိရင်လည်းလုပ်သွားမယ်လို့စဉ်းစားထားပါတယ်
အထူးသဖြင့်မိုင်းတိမ်မဲ့မိတန်ရသူတွေဟာဒေသခံကြီးလက်နေပြည်သူတွေဖြစ်တာကြောင့်သူတို့ဘဝရည်တည်ရေးအတွက်ပုံမှုခက်ခဲနိုင်တယ်လို့လည်းမိုင်းကြီးခံရသူတွေကိုကူညီပေးနေတဲ့ဦးတန်းထွန်းကပြောပါတယ
်။သူတို့ဟာဟန်လုတ်ပြီးဗန်တင်းပြီးတော့နေကြတာလေ။ကိုယ်ခြေတော်တစ်ဖက်ဆုံးချုံသွားရင်နှစ်ဖက်ဆုံးချုံသွားဆိုတော့ဘလူးဝေးတွေအားငယ်ပါပဲလေ။ဒီမှာတော့ဒီအခုကျွန်တော်တို့ဆောင်ကျတဲ့နေရာမှာသူတို့ဒီအရာ၃-၅ရောက်တော့သူတို့ပေါင်းနေရတယ်ဆိုတော့မသိတာပဲနဲ့ရွာပြန်ရောက်သွားပြီးရှင်တော့သူတို့ဘဝကအားငယ်ကြဖြစ်သွားလူမနဲ့မတူဘူးပေါ့။မကံမစွန့်ဖြစ်သွားတာကိုဇာမီဇွန်ဖြစ်ပေါ်ပြီးနေဒီမှာနေရမယ်ရွာဒီမှာနေရမယ်အဲဆိုတော့သူတို့တော့လေဆင်းရဲနှုံးပါကြတဲ့လူကြီးတွေအတွက်ခြေတော့လည်းတစ်ဖက်မရှိတော့ဘူးတစ်ဖက်မရှိတော့ဘူးဆိုရင်သူတို့ရနာတဲ့ကြီးတွေတော်လေးစိတ်မကောင်းဖြစ်အောင်စိတ်ကြကြီးရပိုင်းဆိုင်ရာပြည့်ပြည့်ပြည့်ပြည့်လဲလွှဲတာပေါ့လေ
နိုဝင်ဘာလ10ရက်နေ့ကရခိုင်ပြည်တွေမှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်မယ့်ရှင်နေတွေဖန်တီးပေးဖို့အဲဖွဲ့ရဲ့ကံလန့်ချက်ကိုတပ်မတော်ကလက်ခံပြီးတဲ့နောက်တိုက်ခိုက်မှုတွေရပ်ဆိုင်းနေတာတလကျော်လောက်ရှိနေပေမဲ့မြင်းမောင်းမိုင်းအန်ဒီရဲ့ပါဝင်လုံခြုံရေးစိုးရိမ်မှုကြောင့်ဒုက္ခတွေတွေများပြားနေရမပြန်သေးပေဖြစ်နေကြပါတယ
်ဆက်ပြီးတော့ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU တပ်မဟာ၅တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားဖာပိုမျိုးနယ်အတွင်းစစ်ရေးတင်းမာမှုကြောင့်ဒေသခံရွာသားတွေစစ်ဘေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်းကိုတော့မိကလျာမကနေစူးစီးတင်ဆက်ပေးထားပါတယ်
ကင်းပင်းနယ်ဖားဝန်ကရိုင်မဲဝိုင်ဒေတာမှာဒီဇင်ဘာလဇန်ပိုင်းကလေးကတမတော်နဲ့ KNU ကရင်မျိုးသားစီယုံတမဟာငါတပ်ဖွဲ့တို့ထိတွေ့ပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီစစ်ရေးတင်းမာနေစေချင်နေကြောင်းဒေတာတွင်ရွာသားတွေတွာလာမှုကိုချိန်ချောက်နေတယ်လို့တမဟာငါပြောခွင့်ရဘဒူမမန်းကအခုလိုပဲပြောပါတယ်
ဒုတိယအဒီကောင်ပေါ်ကမျိုးသုံးနေရလို့ဆိုအတက်လာတာတော့လေကျွန်တော်တို့ကြားသိရတယ်ပေါ့နော်။တော့အင်အားကြီးကလည်းဒီသူတို့လုံခြုံရေးတူကဒီတက်လို့ရှာမှုတွေတော့ပုံမလို့လာရင်ရှိတယ်။တောက်တာနေမကဘူးပေါ့နော်။တလောကပရင်းတနည်းရဆိုရင်တော့ကျွန်တော်တို့ဒီချင်းချောက်ဖြစ်တာတွေပေါ့။အများပြည်သူသနာဖြစ်တာတွေတနေ့ချင်းနဲ့အဲသူချင်းချောက်ဖြစ်တာတွေဒါလည်းလဲသူတို့ဆောင်ရွက်နေတယ်ပေါ့နော်။နောက်တစ်ခါကျွန်တော်တို့ဒီရွာသားတွေကိုလည်းပဲဟိုဓာစီသိပ်ပင်မှုတွေလုံးလာလဲပေါ့ဒီချိန်ရွာသားတွေစကားရိတ်ကြည့်တဲ့အတွက်ကြောင့်အပြင်မထွက်ရမသွားလာရဆိုတဲ့အလိုဓာစီကတ်ကတ်မှုပြစ်ပင်မှုတွေလည်းရှိလာတယ်ပေါ့
မဲဝိုင်ကိုင်းကောစကွန်ပြူဝင်းမောင်ဖာဝွန်နဲ့ကာမမောင်ရှိတမတော်တက်စကန်အနီးတဝိုက်ကရွာသားတွေဟာထွက်ပြေးနေရတယ်လို့မဲဝိုင်ဒေတာကန်စောတိကအခုလိုပဲပြောပြပါတယ်
အဲရွာသားတွေကတော့အဲ့ဒီမင်းကြီးမဝဲမှာပဲဆက်ပြေးကြတာပေါ့ဒီတို့တွေကအဆွေမျိုးညွှန်းထဲမှာကြည့်ရလို့ဒီလေးတွေမှာဆက်ပြေးလာတယ်လို့ရှိတာပေါ့
တမတော်စစ်ကြောင်းတွေတိုးလာတဲ့အတွက်ရွာသားတွေကဘေးလွတ်ရာကိုထွက်ပြေးနေရပြီးစားတောက်နေထိုင်ရေးအတွက်ခက်ခဲရှိနေတယ်လို့ပြည်ငင်းချမ်းရေးအထောက်အပံ့ကွန်ရဲ့ KBSN ကဆံမနော်စာမှုကအခုလိုပဲပြောပါတယ
်အဲ့မှာနေလို့ရှိရင်အထက်ထဲမြဲကျုံရတာလေသူတို့လည်းကြောက်ရတာပေါ့စားဝတ်နေရေးအတွက်လည်းခက်ခဲရှိတဲ့ကလေးတွေမိမိရအတွက်လည်းအများကြီးဟိုအထက်ထဲကျုံရမှာပဲလေစစ်ပွဲကတော့မရသေးဘူးကြောက်ရတော့အစိုးလာလေဒီသားကလူသွားသားတွေကတော့သူတို့နေရာမှာဒီလိုပြေတော့လေအဲ့ဒါကြောင့်သူတခြားရွာမှာသူ့အမျိုးစီမှာစိတ်တဲ့နေရာမှာသူ့သွားနေရမှာပေါ့
ဖာဝန်တိရမှာအခြေချလှောက်ရှားရရှိတဲ့တမတော်စစ်စင်ကြီးကုကဲမှုဌာနချုပ်စကခရှစ်လက်အောက်ခံချင်းမြန်တရင်တွေနဲ့ KNU တမဟာငါလက်အောက်ခံ KNRA တရနဲ့တရင်တို့ဟာဒီဇင်ဘာလတရနေ့ကစပြီးနှစ်ဖက်စတင်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ရာနဲ့ချီတဲ့ဒေသခံရွာသားတွေဟာဝန်ပြင်းနဲ့ဘီနေမျိုးနဲ့ရှိနီးစပ်ရာဆွေမျိုးနီအိမ်တွေကိုထပ်ပြေးခိုးလုံနေကြရတာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ချန်ပီညီညွတ်ရေးကော်မတီ CSSU ရဲ့ဒုတိယအကြိမ်အစည်းအဝေးကိုအွန်လိုင်းကနေကျင်းပခဲ့ပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ကရင်ပြည်နယ်ကြိုင်စိတ်ကြီးမြို့နယ်ထဲက KNU ကရင်မြို့သားစီယုံထိန်းချုပ်နယ်မြေဒေသမှာကိုဗစ်စီကန်းချက်မလိုက်နာသူတွေကို KNU ကဝိုင်းဝန်းချမှတ်ပေးဖို့ကြေးရွာတာဝန်ရှိသူတွေကတောင်းဆိုခဲ့ကြပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။အမေရိကန်ဆိုးရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ဒီဇင်ဘာလ25ရက်နေ့ဟာခရစ်ယာန်တွေအထွတ်အမြတ်ထားတဲ့အရေးအကြီးဆုံးနေ့ရက်တွေကနေ့တစ်နေ့ဖြစ်ပါလေ။ကဘာကြီးရဲ့အလင်းရောင်ကက်တင်ရှင်ဖျားသခင်ဝင်စားသူကိုတော်အရှင်သခင်အဖြစ်ခရစ်ယာန်တွေယုံကြည်ကိုးကွယ်ကြတဲ့ယေရှုခရစ်တော်ကိုလွန်ခဲ့တဲ့နှစ်ပေါင်း2000ခန့်ကဖွားမြင်တော်မူတဲ့နေ့အထိမ်းအမှတ်ဖြစ်ပါတယ် ယေရှုခရစ်တော်ရဲ့မိဘတွေဖြစ်ကြတဲ့မေရီနဲ့ဂျိုးဆက်တို့ဟာဆင်းရဲသားတွေဖြစ်ကြပြီးယေရှုကိုအမှောင်ဖုံးနဲ့ချမ်းအေးလှတဲ့ဆောင်းတညမှာနွားတင်းကုတ်အတွင်ဖွားမြင်တန့်စင်ခဲ့တာဖြစ်ပါတယ်။လွန်လည်ပြီးသောကာလတွေကနေဒီနေ့အထိကမ္ဘာမြောက်ဖက်ချမ်းမာနေထိုင်ကြသူတွေအတွက်နေတာအတူဆုံးဆောင်းရာသီကြာရောက်နေပြီးအလင်းရောင်တစ်ဖြည်းဖြည်းမှေးမိန်ပျောက်ကွယ်မှုဟာနေတဘာဝတရားရဲ့ပြန်လည်ဆန်းသစ်မှုဂတိကဝတ်အရာနေတာရှိမဲ့ကာလအတွက်ရောင်ကြီးသန်းနေပါပြီ။ကမ္ဘာတဝန်းရှေးခေတ်လူသားတွေဟာနှစ်သက်ကူးပြောင်းခြင်းကိုကြိုဆိုခဲ့ကြပါတယ်။နေမင်းပြန်လည်ပေါ်ထွန်းလာတာကိုပျော်ပျော်ပါးပါးဆင်နွှဲကြသလိုပူဇော်ပတ်သတာတွေနဲ့တခန်းတနာကျင်းပခဲ့ကြပါတယ်။အလင်းရောင်ကိုအဓိကထားဆင်နွှဲတာအပါအဝင်ဒီနေ့ခေတ်နှစ်သက်ကူးပွဲတွေလိုတချို့ကအလားတူဆင်နွှဲခဲ့ကြပါတယ်။ရှေးဟောင်းအစဉ်အလာအရာမျော်လင့်တောင့်တကြတဲ့နေတာတူတဲ့နေ့ရက်တွေကုံဆုံးကန်ဒီအချိန်မှာယေရှုခရစ်တော်ဖွားမြင်တော်မူတဲ့နေ့ကိုဆင်နွှဲကြတာဖြစ်ပါတယ်။ကမ္ဘာတဝန်းတခြားနိုင်ငံတွေကလူမှုအတိုင်းအဝိုင်းတွေမှာလည်းဆောင်းရာသီအလယ်ပိုင်းကာလရိုးရာပွဲတော်တွေကျင်းပနေကြဆဲဖြစ်ပါတယ်။ဒီဇင်ဘာလ22ရက်နေ့ဝန်းကျင်ဆိုရင်တရုတ်နဲ့အရှေ့အာရှနိုင်ငံတို့မှာတောင်စီလို့ခေါ်တဲ့ပွဲတော်ဆင်နွှဲကြပါတယ်။မိသားစုတွေစုံစုံညီညီစုဝေးကြပြီးပြီးခဲ့တဲ့နှစ်ကိုအမှတ်တရအဖြစ်နဲ့ရောစောင်းရသည်ကြိုဆိုပွဲနဲ့အလင်းရောင်ပြန်လည်ထွန်းပတဲ့အထိတ်အမှတ်အနေနဲ့ပါတောင်စီပွဲတော်ကျင်းပကြပါတယ်။စောင်းရသည်နေတာအတူဆုံးကာလကိုကြိုဆိုတဲ့ရှေးဟောင်းရောက်တာပွဲတော်ကိုအီရန်နိုင်ငံမှာဆင်နွှဲကြချိန်မှာဂျပန်နိုင်ငံမှာလည်းရိုးရာအစဉ်အလာအရကျန်းမာရေးနဲ့ကံကောင်းစေဖို့နှစ်တစ်ကိုပါကြိုဆိုတဲ့အနေနဲ့ဒူဂျီပွဲတော်ဆင်ရင်ကျင်းပကြပါတယ်။ပွဲတော်တွေဆင်ရင်ကျင်းပဖို့အမျိုးမျိုးကွဲပြားပေမဲ့ဘယ်နေရာမှာဖြစ်ဖြစ်ပျော်ရွှင်ပွဲစိတ်ဓာတ်နဲ့ကောင်းမြတ်တဲ့အကျိုးခံစားကြရပါတယ်။ပထမဆုံးခရစ်မတ်နေ့မှာအင်ဂျယ်နတ်သမီးလေးတပါးယေရှုခရစ်ဖွားမြင်တန်ဆင်ခြင်းအထိတ်အမှတ်အတိတ်တပောင်အဖြစ်မွေးကြခဲ့တဲ့ Peace on Earth Goodwill Toward Men ကကဘာမြေကြီးငြိမ်းချမ်းပါစေလူသားတွေအတွက်ရှေးရှုတဲ့ချစ်ကြည်ရေးဆိုတဲ့ဂတိစကားဟာလွန်ခဲ့တဲ့နှစ်တွေယာနဲ့ချီကြားခဲ့ပေမဲ့ခရစ်ယာန်တွေအတွက်ကတော့ဒီနေ့အထိပဲ့တင်တဲ့အဖြစ်ခံယူနေဆဲပါပဲ။22တိုင်းခရစ်မတ်အခါသမယမှာတကယ်စစ်မှန်တဲ့ခရစ်မတ်စိတ်ဓာတ်ကကျွန်တော်စီမှာဘာတွေရှိတယ်မရှိဘူးဆိုတာကိုအတိအမှတ်ပြုတာမဟုတ်ပါဘူးကျွန်တော်တို့တွေဟာဘသူတွေလဲကျွန်တော်တို့တွေတယောက်ချင်းစီတိုင်းဟာဖျားသခင်ရဲ့သားသမီးတွေဖြစ်ကြတယ်ဆိုတာကိုအတိအမှတ်ပြုတာဖြစ်ပါတယ်ဒီအချက်ကဒီအချိန်ခါမှာပျော်ရွှင်စွာဆင်နွှဲဖို့အဓိကစစ်မြစ်ပါပဲဒီအခရာကြတဲ့အချက်ကခရစ်မတ်နေ့တိုင်းအတွက်ပျော်ရွှင်ကြည်နူးစေပါတယ်ဘာသာတရားကိုးကွယ်မှုတွေနဲ့ကျက်တည်အပြည့်ရှိတဲ့နိုင်ငံတနိုင်ငံအဖြစ်မျှော်လင့်ချက်အပြည့်နဲ့လူမှုအတိုင်းအဝိုင်းအတွင်းချစ်ချင်းမြတ်တာလွှမ်းခြုံထားတဲ့အိမ်တွေအတွက်ကျွန်တော်တို့နိုင်ငံမှာနေရာရှိတယ်ဆိုတာကလေးတိုင်းသိရှိမှတ်သားနိုင်ကြစေရန်ဆုတောင်းကြပါစို့လို့သမ္မတထရန်ဖာဆော်အော်လိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါတယ်ရှင
်တောက်ကြတဲ့မနက်ခင်း Christmas to season နဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းကြေကျုပ်ကိုတင်ပြပေးပါမယ် American Outlet တို့က Republican မတ်တွေက COVID ကာလစီးပွားရေးကူညီပေးရေးအစီအစဉ်မှာ American ပြည်သူတွေကိုတိုက်ရိုက်ပေးမယ့်ငွေကြေးပမာဏတိုးမြင့်ရေးအစီအစဉ်ကိုထပ်သာပဋိဌာန်ပေးချလိုက်ပါတယ် American အထက်အောင်လွှတ်တော်နေရာစလုံးကသဘောတူညီထားတဲ့ဒေါ်လာ600အစားဒေါ်လာ2000အထိတိုးမြင့်ပေးဖို့ Donald Trump ရဲ့တောင်းဆိုချက်ပေါ်သဘောတူနိုင်ရေးဒီမိုကရက်တစ်ကချုပ်ပန်းကြတာကို Republican ဘက်တွေကအခုလိုပိတ်ဆို့ပေးချလိုက်တာဖြစ်ပါတယ်။ American သမ္မတ Donald Trump က Congress ကသဘောတူအတည်ပြုထားတဲ့ American ကာကွယ်ရေးအသုံးစေဥပဒေမူကြမ်းကိုဗိုလ်ထုတ်ရေးကဗီဒီယိုအနာသုံးပြီးပေးချလိုက်ပါတယ်။အမျိုးသားကာကွယ်ရေးအခွင့်အာဏာပေးရေးဥပဒေ NDAA အရ American Dollar 940ကိုကာကွယ်ရေးအသုံးစေအဖြစ်ခွင့်ပြုပေးရမှာဖြစ်ပါတယ်။ Britain နိုင်ငံနဲ့ EU ဥရောပသမဂ္ဂအဖွဲ့တို့ကြားလက်လက်စွာကုန်သွယ်ရေးသဘောတူချက်တရားချက်သာပဋိဌာန်ရရှိခဲ့ကြပြီဖြစ်ပါတယ်။ဒါကြောင့် Brexit နောက်ပိုင်းစီးပွားရေးလုပ်ငန်းတွေမတိကျမရေရာမှုကြုံတွေ့နေရတာအဆုံးသတ်ဖို့ဖြစ်လာခဲ့တယ်လို့တစ်တကူကာလနေဆက်ချက်ကျော်ကုလူဆက်ဆံရမှာဘယုတ်ပြည့်ဖြစ်လာနိုင်မှုတွေကိုလည်းရှောင်ကြဉ်နိုင်ခဲ့ပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာတရားမဝင်ရွှေပြောင်းအလုပ်သမားတွေအကြားကိုဗစ် -19 ကိုစဝင်ပြတက်လာနေတာကြောင့်ထိုင်းနိုင်ငံရဲ့လူမှုမီဒီယာတွေမှာမြန်မာအလုပ်သမားတွေနဲ့ပတ်သက်လို့လူမျိုးရေးအမုန်းစကားတွေဖြစ်တင်ဝေဖန်မှုတွေပြန့်နှံ့လာနေတယ်လို့ Reuters သတင်းတရက်ကဆိုပါတယ်။ဒီလိုစိတ်ကံစားချက်တွေရဲ့နောက်ဆက်တွဲအနေနဲ့မြန်မာတွေကိုဘတ်စကားစီးနှင်ခွင့်၊မော်တော်ဆိုင်ကယ်တက္ကစီစီးနှင်ခွင့်နဲ့ရုပ်ကနာသွားလာခွင့်တွေကိုလည်းကန့်သတ်ခံရတာဖြစ်ပါတယ်။တောက်ကြနေမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှဖျားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရောက်ပါတယ်။
This program has come to you from the Voice of America, Washington.